Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ August လ3ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ Video ရုပ်သံအတိုလေးတွေမျှဝေနိုင်တဲ့ TikTok လူမှုကွန်ရက်ကို Microsoft Company ကဝယ်ယူရေးနဲ့ပတ်သက်လို့အမှုဆောင်ရာရှိချုပ် Satya Nadella ကသမ္မတဒေါ်နယ်ထရမ့်နဲ့ဆွေးနွေးခဲ့တယ်လို့ Microsoft Company ကပြောကြားလိုက်ပါတယ်။ TikTok ကို Microsoft ကဝယ်မယ်ဆိုတဲ့သတင်းထွက်နေချိန်မှာ Microsoft ကသူ့ရဲ့ blog post မှာပထမဆုံးအတည်ပြုအတည်ပေးလိုက်တာပါ။မိခင်ကုမ္ပဏီကတရုတ်နိုင်ငံကဖြစ်နေတာကြောင့် TikTok ဟာ American နိုင်ငံရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်လို့သမ္မတထရမ့်ကပြောဆိုပြီး TikTok app ကို American ပြည်ထောင်စုမှာမသုံးနိုင်အောင်ပိတ်မယ်လို့ပြီးခဲ့တဲ့တောက်ကြာနေ့ကပဲချိန်ချောက်ထားတာပါ။TikTok နဲ့ပတ်သက်လို့သမ္မတရဲ့စိုးရိမ်မှုတွေကိုဖြေရှင်းဖို့အရေးကြီးတယ်ဆိုတာ Microsoft ကအပြည့်အဝနားလည်ကြောင်းထုတ်ပြန်ချက်မှာပြောထားပါတယ်။လုံခြုံရေးပိုင်းဆိုင်ရာကိစ္စကိုအလုံးစုံပြန်လည်သုံးသပ်မှာဖြစ်ပြီးတော့ American ဘဏ္ဍာရေးဌာနအပါအဝင် American ပြည်ထောင်စုအတွက်စီးပွားရေးအကျိုးအမြတ်အသေးချရအောင်လုပ်သွားမှာဖြစ်တယ်လို့လည်း Microsoft ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ TikTok ကုမ္ပဏီကိုဝယ်ယူမဲ့ကိစ္စနဲ့ပတ်သက်လို့သူ့ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ByteDance တရုတ်နည်းပညာကုမ္ပဏီနဲ့စက်တင်ဘာလ15ရက်နောက်ဆုံးထားပြီးတော့ညှိနှိုင်းဆွေးနွေးသွားမယ်လို့ Microsoft ကုမ္ပဏီကပြောပါရယ်။ကမ္ဘာ့ကျွမ်းဝမ်း COVID-19 ကပ်ရောဂါအတည်ပြုလူနာ78သန်းကျော်တဲ့က၄ပုံတစ်ပုံလောက်ရှိနေတဲ့ American ပြည်ထောင်စုမှာမိသားစုတွေကိုငွေကြေးထောက်ပံ့ရေးပါဝင်တဲ့အကူအညီရေးအစီအစဉ်တွေအတွက်အင်ဂျီရိုနဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေဒီကနေ့တနင်္လာနေ့မှာဆက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါရယ်။ COVID ကပ်ရောဂါကြောင့် American မှာအလုံးလက်မဲ့ဖြစ်သူတန်းတဲ့ချီရှိနေတယ်လို့စီးပွားရေးကိုလည်းအကြီးအကျယ်ထိခိုက်နေပါတယ်။အလုံးလက်မဲ့ဖြစ်နေသူတွေအတွက်ပြည်ထောင်စုအစိုးရကအပတ်စဉ်ဒေါ်လာ600ထောက်ပံ့မှုအစီအစဉ်ဟာပြီးခဲ့တဲ့သတင်းပတ်ကပြီးဆုံးသွားခဲ့ပြီးတဲ့နောက်တစ်ချော့ထောက်ပံ့မှုတွေပေးနိုင်ရေးအတွက်ဆွေးနွေးနေကြတာပါ။အမေရိကန်မှာကျွမ်းလာတဲ့ကစားလို့ COVID-19 အတည်ပြုလူနာအခြေအတွက်တိုးနေတာကြောင့်တချို့ပြည်နယ်တွေမှာကန့်သတ်ချက်တွေကိုပြန်လည်ထုတ်ပြန်နေကြပါတယ်။နိုင်ငံထဲမှာရောဂါကူးစက်မှုအခြေအနေဟာအဆင့်သစ်တစ်ခုကိုရောက်နေပြီလို့အင်ဂျီရိုရဲ့ COVID-19 ကပ်ရောဂါတိုက်ဖျက်ရေးလုပ်ငန်းအဖွဲ့ညှိနှိုင်းရေးမှူးဒေါက်တာ Deborah Box က CNN ညွှန်တဲ့ဟိုတနင်္ဂနွေနေ့တုန်းကပြောကြားခဲ့ပါတယ်။မြို့ကြီးတွေမှာလည်းမကဘဲခြေလက်ဒေသတွေအထိကူးစက်ပြန့်နှံ့နေပြီလို့သူကပြောပါတယ်။နယ်ဘက်တွေမှာနေလို့ရောဂါနဲ့ကင်းတယ်လို့မမှတ်ယူကြဖို့လည်းသူကတတိပေးခဲ့ပါတယ်။ကမ္ဘာမှာတက်တန်းအကြဆုံးကုန်တိုက်ကြီးတစ်ခုဖြစ်တဲ့ American ပြည်ထောင်စုက Lord and Taylor ကုန်တိုက်ကြီးကဒေဝါလီခံဖို့တနည်းနည်းနေတော့ကရှောက်ထားလိုက်ပါတယ်။တန်ဖိုးဒေါ်လာတန်100ကနေတန်900ကျားရှိတဲ့ Lord and Taylor ကုမ္ပဏီက American ဒေဝါလီဥပဒေအခန်း7အရဒေဝါလီခံထားတဲ့လုပ်ငန်းအဖြစ်သတ်မှတ်ဖို့ရှောက်ထားခဲ့တာပါ။လုပ်ငန်းဆက်လက်လည်ပတ်ပြီးတော့အကျွေးရှင်တွေကိုအကျွေးပြန်ဆက်သွားဖို့ရည်ရွယ်ချက်ဆိုတဲ့ကုမ္ပဏီတွေအနေနဲ့အခုလိုဥပဒေအခန်း7ကိုရှောက်ထားကြပါတယ်။COVID-19 ကပ်ရောဂါမဖြစ်ခင်တည်းကဆက်လက်လက်ပတ်ဖို့ရုန်းကန်နေကြရတဲ့ American ကုမ္ပဏီတော်တော်များများဒီနှစ်ထဲမှာဒေဝါလီခံနေကြတာပါအဲ့ဒီထဲမှာ JCPenney နဲ့ Neiman Marcus လို့ American ကုန်တိုက်ကြီးတွေလည်းပါဝင်ပါတယ် J. Crew Brooks Brothers စတဲ့နာမည်ကြီးအဝတ်ထည်ကုမ္ပဏီကြီးတွေလည်းဒေဝါလီခံထားကြပါတယ်တနင်္ဂနွေနေ့တုန်းကပဲဒေဝါလီခံဖို့ရှောက်ခဲ့တဲ့Taylor Brands ဆိုတဲ့အမျိုးသားအဝတ်အထည်ကုမ္ပဏီကြီးဆိုရင်နိုင်ငံတော်ကစိုင်ပေါင်း900လောက်အထိပိတ်မယ်လို့ကြေညာထားပါတယ်။ကားငှားတဲ့လုပ်ငန်းကြီးဖြစ်တဲ့ Hertz နဲ့ကျန်းမာရေးလေ့ကျင့်ခန်းလုပ်နိုင်တဲ့ 24 Hour Fitness Gold's Gym စတဲ့ gym လုပ်ငန်းကြီးတွေလည်းဒေဝါလီခံထားကြပါတယ်။ American ပြည်ထောင်စုအရှိတ်ကန်ယူရန်ဒေတာကိုတနင်္လာနေ့ညပိုင်းဝင်ရောက်မယ်လို့ခန့်မှန်းထားတဲ့ SAES ဘုံတိုင်းကြောင့်မိုးသီးထန်စွာရွာပြီးလေပြင်းတိုက်ခတ်မယ်လို့သတိပေးထားပါတယ်။ဂျော်ဂျီယာပြည်နယ်ကိုတနင်္လာနေ့နေ့လယ်ပိုင်းမုန်တိုင်းဝင်နေချိန်ကြရဲ့မုန်တိုင်းပဟူဟာကမ်းလွန်မှာပဲတည်ရှိနေလိမ့်မယ်လို့ American Hurricane Center ကပြောပါရယ်တနင်္လာနေ့ညပိုင်းကျရင်တော့မြောက်ကယ်ရိုလိုင်းနားနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်နှစ်ခုကြားကိုမုန်တိုင်းဝင်ရောက်တိုက်ခတ်မှာပါဒီနေ့တနင်္လာနေ့အစောပိုင်းမှာတနအီလေပြင်းတိုက်ခတ်နှုန်း130ကီလိုမီတာရှိတဲ့ Isaias မုန်တိုင်းဟာအမေရိကန်တဲကိုဝင်ချိန်မှာဟာရီကိန်းပြင်းအားနဲ့ဝင်လိမ့်မယ်လို့ခန့်မှန်းထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကမြောက်ကယ်ရိုလိုင်းနားပြည်နယ်မှာအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။ဂ တောင်ထဲမြောက်ကယ်ရိုလိုင်းနားပြည်နယ်တွေအပြင်အဲ့ဒီဒေသဘက်မှာရှိတဲ့ပြည်နယ်တွေမှာအခုရက်ပိုင်းမိုးရေချိန်9စင်တီမီတာကနေ15စင်တီမီတာအထိရွာသွန်းနိုင်တယ်လို့မိုးလေဝသခန့်မှန်းချက်တွေထုတ်ပြန်ထားကြပါတယ်။မုန်တိုင်းဝင်မဲ့နေရာရဲ့မြောက်ဖက်ဒေသတစ်လျှောက်နယူးယောက်ပြည်နယ်လောင်အိုင်လန်အထိအပူပိုင်းမုန်တိုင်းသတိပေးချက်တွေကိုလည်းထုတ်ပြန်ထားကြပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ
။မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။COVID-19 ကူးစက်ပြန့်နှံ့နေတဲ့ Australia နိုင်ငံ Victoria ပြည်နယ် Melbourne မြို့မှာတိတ်အေးမကြီးတဲ့စီးပွားရေးလုပ်ငန်းတွေကိုသတင်း၆ပတ်ပိတ်ထားဖို့အမိန့်ထုတ်လိုက်ပါတယ်။နိုင်ငံတွင်းကူးစက်မှုအလုံးနီးပါးကဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Melbourne မှာဖြစ်နေတဲ့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကယောဂါကိုထိန်းချုပ်နိုင်ဖို့ကြိုးစားနေကြတာပါ။ဒီကနေ့တည်းရက်ထဲမှာ Melbourne မြို့အပါအဝင် Victoria ပြည်နယ်ထဲမှာကူးစက်သူ429ယောက်နဲ့သေဆုံးသူ73ယောက်ရှိပါတယ်။မြို့ရင်းဈေးဆိုင်အတုံများများနဲ့ဆောက်လုပ်ရေးလုပ်ငန်းတွေအသားထုတ်လုပ်တဲ့စက်ရုံတွေကိုလည်းတောက်ကြနေကလေးကဆက်ပြီးတော့အချိန်အကန့်အသတ်နဲ့ပဲဖွင့်ဝင်ပြုထားပါတယ်။ပြည်နယ်ရေးနာမကျန်းဖြားနာခွင့်ခံစားမှုမရှိတဲ့အလုပ်သမားတွေအနေနဲ့ယောဂါကူးစက်ခံရရင်အိမ်တွေမှာပဲတိချခွဲနေရမှာဖြစ်ပြီးအစိုးရကဒေါ်လာ1000ထောက်ပံ့ပေးသွားမယ်လို့ဩစတြေးလျဝန်ကြီးချုပ် Scott Morrison ကဒီကနေ့ပြောပါတယ်
။ This pandemic is a disaster and we need a disaster payment.
COVID-19 ကူးစက်ခံရပြီးယောဂလက္ခဏာခံစားနေရသူတွေအနေနဲ့ငွေကြီးအခက်အခဲကြောင့်အလုပ်ဆင်းနေရင်တခြားလူတွေကိုကူးစက်မှာကိုမလိုလားတဲ့အတွက်အစိုးရကအခုလိုငွေကြီးထောက်ပံ့ပေးပြီးအိမ်တွေမှာပဲနေကြဖို့တိုက်တွန်းထားတာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာလည်း COVID-19 ကူးစက်သူ3000ကျော်လာတဲ့အတွက်မြို့တော်မနီလာနဲ့နောက်ထပ်ပြည်နယ်5ခုမှာသတင်းနှစ်ပတ်ကြာအသွားအလာကန့်သတ်ချက်တွေချမှတ်သွားဖို့ရှိပါတယ်ဗီယက်နမ်နိုင်ငံဘာမန်ဖောက်မြို့မှာCOVID-19 ကူးစက်မှုတရားမကရှိလာတဲ့အတွက်အသွားအလာတွေကိုဓာတ်မြေကန့်သတ်သွားမယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်တန်လတ်ခရိုင်ဗမဲတောက်မြို့မှာတနင်္ဂနွေနေ့တည့်ရက်ထဲမှာကူးစက်သူလူနာအသစ်3ယောက်တွေ့ရှိခဲ့ကြောင်းကျန်းမာရေးဌာနကပြောပါရယ်အခုအသစ်တွေ့တဲ့ကူးစက်ခံရသူ3ယောက်စလုံးကကူးစက်မှုတွေဖြစ်ပွားနေတဲ့ဒဏ္ဍာရီမြို့နယ်ဆက်ဆက်နေရပါဒီမြို့ရင်းမှာနေထိုင်သူတွေအနေနဲ့မဖြစ်မနေလိုအပ်တာဝယ်ယူဖို့ထွက်တာကလွဲရင်အားလုံးအိမ်ထဲမှာပဲနေကြဖို့တိုက်တွန်းထားပါရယ်သတင်းနှစ်ပတ်အသွားအလာပိတ်ထားတဲ့အချိန်တွင်တိတ်အေးမကြီးတဲ့ဆိုင်တွေလုပ်ငန်းတွေကိုပိတ်ခိုင်းထားပြီးဘာသာရေးဆိုင်ရာစုဝေးပွဲတွေအပါအဝင်တခြားလူစုလူတွေမလုပ်ကြဘူးလေတားမြစ်ထားပါတယ်ပြီးခဲ့တဲ့ပတ်ကမြို့တော်ဟနွိုင်းမှာလည်းဒဏ္ဍာမြို့ကပြန်လာတဲ့သူ၂ယောက်မှာ COVID-19 ကူးစက်နေကြောင်းအတည်ပြုထားပါတယ်ရှင်အာဖဂန်နစ္စတန်အရှေ့ပိုင်းဂျာလာလာဘတ်မြို့အကျဉ်းတောင်တစ်ခုမှာတနင်္ဂနွေနေ့ကစတင်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေတနင်္လာနေ့နေ့လယ်ပိုင်းထိဆက်ပြီးတော့ဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီတိုက်ခိုက်မှုမှာအကျဉ်းသားတွေအပါအဝင်အခုအချိန်ထိအနည်းဆုံးလူ20ဦးသေဆုံးခဲ့ပြီးလူ90နီးပါးဒဏ်ရာရခဲ့တယ်လို့နန်ဂါဟာပြည်နယ်အစိုးရပြောခွင့်ရအတောက်ဦးလာခိုဂျာနီကပြောပါတယ်။အကျဉ်းတောင်ကိုကားပုံးနဲ့စတင်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတနက်သမားတွေအကျဉ်းတောင်ထဲကိုဝင်ရောက်ခဲ့တာပါ။ဒီတိုက်ခိုက်မှုတွေကို IS တွေးကြောအဖွဲ့ကလှုပ်ဆောင်တာဖြစ်ကြောင်းသူတို့ရဲ့သတင်းဌာနကဖြစ်တဲ့အမတ်သတင်းအေဂျင်စီကတဆင့်ပြောပါရယ်တိုက်ခိုက်မှုတွေထွက်ပြေးလူမျိုးခုကျူးစားတဲ့အကျဉ်းသားတွေကအကျဉ်းသား900ကိုလုံခြုံရေးတပ်ဖွဲ့တွေကပြန်လည်ဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ပြည်နယ်အစိုးရပြောခွင့်ရခိုဂျာနီကပြောပါရယ်တိုက်ခိုက်မှုတွေစတင်ဖြစ်ပွားချိန်မှာအကျဉ်းတောင်နဲ့အကျဉ်းသား1500ကျော်ရှိတယ်လို့လည်းပြည်နယ်တာဝန်ရှိသူတွေကပြောပါရယ်တာလီဘန်သဘုံဖွဲ့ကတော့ဒီတိုက်ခိုက်မှုနဲ့သူတို့မပတ်သက်ဘူးလို့ပြောပါရယ်ဆယ်စုနှစ်ချီကြာနေတဲ့အာဖဂန်ပဋိပက္ခအဆုံးသတ်ရေးအာဖဂန်စိုးရိမ်နေတာလီဘန်အဖွဲ့အကြအကျဉ်းသားတွေအပြန်အလှန်လွှတ်ပေးပြီးတော့စစ်ဆင်ဆွေးနွေးပွဲတွေလုပ်ဖို့ညှိနှိုင်းချက်တွေထွက်ပေါ်လာချိန်မှာ IS အဖွဲ့ကအခုလိုအကျဉ်းတောင်ကိုတိုက်ခိုက်ခဲ့တာဖြစ်ပါရယ်ရှင်ထိုင်ဝမ်ရဲ့ကာကွယ်ရေးစွန့်ရည်အကောင်စီဘုနဲ့ထိုင်ဝမ်ကိစ္စနိုင်ငံတကာမှာအာရုံစိုက်လာစေဖို့သမ္မတဒေါ်နယ်ထရမ့်ရဲ့ထောက်ခံအားပေးမှုနဲ့အမေရိကန်ဥပဒေပြုအမတ်တွေကဥပဒေမူကျန်းအတော်များများကိုချမှတ်လာခဲ့တယ်လို့လိလာသူတွေကသုံးသပ်ကြပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီကစပြီးတော့ထိုင်ဝမ်ကိုလူလားထောက်ခံတဲ့ဥပဒေအနည်းဆုံး5ခုမကြုံစဘူးအချိန်တို့အတွင်းမှာအမေရိကန်ကွန်ဂရက်ရှေ့မှကိုရောက်ခဲ့တာပါ။ဒါကသမ္မတထရမ့်ကသူအနာရလာတဲ့2018ခုနှစ်ကလေးကထိုင်ဝမ်ကိုပိုင်အုပ်ချုပ်ရေးကိုလူလားထောက်ခံခဲ့တာကြောင့်လည်းဖြစ်ပါတယ်။တရုတ်နိုင်ငံကတော့ထိုင်ဝမ်ကိုလွတ်လပ်တဲ့နိုင်ငံအနေနဲ့မမြင်မဲသူ့ရဲ့နေမြေတစ်စိတ်တစ်ပိုင်းအဖြစ်ပဲပြောဆိုထားပါတယ်။2018ခုနှစ်ဖေဖော်ဝါရီလတုန်းကကွန်ဂရက်ကထိုင်ဝမ်ခရီးသွားဥပဒေကိုအတည်ပြုခဲ့ပြီး တနိုင်ငံအစိုးရအစီအမံအရာရှိတွေအပြန်အလှန်လေပတ်တာကိုအားပေးခဲ့ပါတယ်2018ခုနှစ်မှာပဲထိုင်ဝမ်ကိုနိုင်ငံတကာအဖွဲ့အစည်းတွေမှာပါဝင်ရေးဥပဒေကိုအတည်ပြုခဲ့ပါတယ်မနစ်တုန်းကတော့ထိုင်ဝမ်မဟာမိတ်များနိုင်ငံတကာအကာအကွယ်ပေးရင်းနဲ့ပါဝင်ဆောင်ရွက်ရေးဦးဆောင်မှုဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်အဲ့ဒီဥပဒေအရအင်ဒိုပစိဖိတ်ဒေသမှာထိုင်ဝမ်ရဲ့တန်တမန်ဆက်ဆံရေးအကောင်းလာစေဖို့အမေရိကန်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုနိုင်ငံခြားရေးဝန်ကြီးဌာနကကွန်ဂရက်ကိုတင်ပြရမှာဖြစ်ပါတယ်ဒီနှစ်ဖေဖော်ဝါရီလမှာတော့အမေရိကန်အစိုးရပိုင်းအဆောက်အဦတွေပေါ်မှာထိုင်ဝမ်အလံလွှင့်ခွင့်ပိတ်ပင်ထားတာကိုရုတ်သိမ်းပယ်ဖျက်ဖို့ဥပဒေမူကြမ်းတရက်ကိုအထက်လွှတ်တော်အမတ် Ted Cruz ကအဆိုပြုခဲ့ပါတယ်မေလာရင်းမှာတော့အောက်လွှတ်တော်အမတ် Mike Gallagher ကတရုတ်တို့ရဲ့ရန်လူတွေအပြည့်အမူတွေကိုခုခံနိုင်ဖို့ထိုင်ဝမ်ကိုအမေရိကန်ကအကူအညီပေးရေးဆိုင်ရာထိုင်ဝမ်ကာကွယ်ရေးဥပဒေကိုတင်ပြခဲ့ပါတယ်တရုတ်တာဝန်ရှိသူတွေကတော့ American တို့ရဲ့ဥပဒေတွေကိုစန့်ကျင်ကန့်ကွက်ခဲ့ပြီးထိုင်ဝမ်ကိုနိုင်ငံတကာနိုင်ငံအဖြစ်တရုတ်ဝင်အသိအမှတ်ပြုတဲ့တန်တမန်ဆက်ဆံရေးတွေကိုတာမြင်ပိတ်ပင်တဲ့တရုတ်တနိုင်ငံနဲ့မူဝါဒကို American တို့ဆက်လက်လိုက်နာဖို့တိုက်တွန်းထားပါတယ်ရှင်တို့ရရှင်များရှင်တင်းလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
ရဟန်းတင်နေတဲ့ရှင်းပြနေကမျိုးနေတချို့မှာအင်တာနက်ဆက်သွယ်မှုတွေပြန်ဖွင့်လိုက်ပေမဲ့လက်တွေမှာတုံးဆွေးလို့မရနိုင်သေးတဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါလက်နက်ကင်မနီပခတ်တွေကြောင့်ရခိုင်မြောက်ပိုင်းကမျိုးနေတချို့နဲ့ရှင်းပြနေကဘလဝဲမျိုးနေတွေမှာတနေ့ကြော်ကြပိတ်ပင်ထားတဲ့အင်တာနက်ဆက်သွယ်မှုတွေကိုဒီလဆန်းကစပြန်ဖွင့်ပေးလိုက်ပေမဲ့တုံးလို့မရပဲဖြစ်နေတယ်လို့ဒေတာခန်တွေကပြောပါတယ်အင်တာနက်ဆက်သွယ်မှုတွေကိုပြန်ဖွင့်လိုက်ပေမဲ့မြန်နှုံမြင့်အစင်းကနေရှော့ချခွင့်ပြုထားတယ်လို့လည်းမြန်မာဆက်သွယ်ရေးလုပ်ငန်း MPD Call Center ကကိုဇော်လင်းနိုင်ကပြောပါတယ
်တောက်ပိုင်းမှာဖွင့်တဲ့နေရာတွေမှာတူးကြီးပဲဖွင့်ပေးရတယ်တူးကြီးမပေးဘူးဒါဆက်တွေ့ဝင်ရတာညွှန်ကြားချက်အရာလေးကိုအတူကြည့်ပေးထားတယ်။ကျွန်တော်အတိအကျရဲ့ information တော့မရှိဘူးခင်ဗျာ။
အဲရခိုင်လက်နက်ကန်ဖွင့်နေတမတော်ကြောင့်တိုက်ပွဲတွေစတင်ဖြစ်ပေါ်ခဲ့တဲ့2019ခုနှစ်ကစလို့ရခိုင်ပြည်နယ်ကြောက်တော်မြောက်ဦးမင်းပြားမြေပုံရတိတောင်ဘူးတီတောင်ပုံနှကျွန်းနဲ့ရှင်းပြည်နယ်ကပလောဝမြို့နယ်တွေမှာလုံခြုံရေးအကြောင်းပြချက်နဲ့အင်တာနက်လိုင်းတွေကိုပိတ်ထားခဲ့တာပါ။အခုခါအင်တာနက်ဆက်သွယ်မှုတွေကိုပြန်ဖွင့်ပေးလိုက်တဲ့ဆိုပေမဲ့ညံနှုံးစင်းရှော့ချထားတာကြောင့်အသုံးပြုလို့မရနိုင်ပဲဖြစ်နေတယ်လို့ရခိုင်ပြည်နယ်ကြောက်တော်ဒေသခံကိုခိုင်မျိုးအောင်ကပြောပါတယ
်။ဘာဖြစ်လို့ဟိုတခြားမျိုးတွေလိုမျိုးကျွန်တော်တို့ explore ရခြင်းနဲ့တခြားမျိုးတွေလိုမျိုးသူဖယ်ရမှာကျွန်တော်တို့ဟိုအင်တာနက်သုံးစင်းခွဲဒီတော့ပုံရဆင်ပြေလို့ကျွန်တော်ယူကြည့်တယ်ခင်ဗျာအခုအချိန်ငယ်လဲဆိုတော့ဘလို့မှတုံးလို့မရဘူးဟိုလိုင်းတော့ဖွင့်ချလိုက်ရင်ဟိုကဖိကျတော့ဖွင့်လို့မရတဲ့အနေသာဖြစ်နေ
ရှင်းပြနေဘလောက်ဝမျိုးနေမှာလဲအင်တာနက်ဆက်သွယ်မှုတွေပြန်ဖွင့်ပေးလိုက်ပေမဲ့လက်တွေမှာတုံးမရသေးဘူးလို့ဒေတာခန့်တူဖြစ်တဲ့ကိုတင်ထွန်းအောင်ကပြောပါတယ
်အော်ဟုတ်ကောဟိုကျွန်တော်တို့ဘလောက်ဝမျိုးနေမှာကဟိုအင်တာနက်ဖွင့်နေလို့နှာမေတာရှိတော့ကိုအမှန်မှန်ကတော့တူးကြီးအပေါင်းတော်ကြည့်လို့မရတဲ့တွင်းမဲ့မေးနေပို့လို့မရဘူးကိုလုံးဝကိုတုံးလို့မရတဲ့ဒီမှာပဲအကိုဖွင့်တာဖွင့်တာကတော့ဟုတ်ကဲ့ဒီကဲအိုးမှာ NPD လေးတုံးမရဘူးဒီလိုမျိုးလေးတုံးမရဘူးဒီကဲပဲတုံးလို့မရတဲ့အထက် Michael ကတော့မရှိဘူးကိုကျွန်တော်တို့ကမှတော့ဒီလိုနဲ့ NPD ပဲတုံးတာပေါ့
အင်တာနက်ဆက်သွယ်မှုတွေပြတ်ထောက်ထားတဲ့အတွက်လက်နက်ကင်မီးပခတ်တွေနဲ့ကာယောဂကာလာအခက်ခဲတွေကြုံနေရတဲ့ဒေသခံတွေအတွက်လိုအပ်တဲ့သတင်းရှက်လက်တွေရရှိနိုင်ရေးအဟန့်တားတွေဖြစ်နေတဲ့အတွက်အ мян ဆုံးဖွင့်ပေးဖို့ပြည်တွင်းပြည်ပကတောင်းဆိုနေရှင်ပါပဲအခုလိုပြန်ဖွင့်ပေးလိုက်တာလည်းဖြစ်ပါတယ်အင်တာနက်ဆက်သွယ်တွေပြန်ရနေပြီဆိုပေမဲ့လည်းသုံးစွဲသူတွေခက်တွင်းနေရတာကြောင့်ဟန်ပြလုံရလို့ဖြစ်နေတယ်လို့လည်းကြောက်တော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်
ပြောပေးထားရဲဆိုတဲ့ပုံစံမျိုးနဲ့တခြားကျွန်တော်တို့ဒီနိုင်ငံတကာဖွင့်ဆွဲတွေကိုတို့အပြောကောင်းအောင်ဟိုတက်တဲ့သူတို့ဒီလောက်ပြတဲ့အခြေအနေမျိုးတခုကျွန်တော်တို့ကတော့ဘာမှထူးခြားတဲ့အခြေအနေမျိုးကျွန်တော်တို့မရှိဘူးဆက်ပြီးတော့ကျွန်တော်တို့ဒီရအချိန်ဒါဆော်ဟာမှုတခုပဲလို့ကျွန်တော်တို့ဒီလိုပဲခင်စားတာ
ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝိုင်းကတော့ရခိုင်နယ်ရှင်းပြည်နယ်တွေမှာအင်တာနက်ဖြတ်တောက်ထားတာတွေကိုမြန်ဆုံးအဆုံးသတ်ဖို့မကြသေးခင်တုန်းကပဲတောင်းဆိုခဲ့တာပါမြန်မာအနာပိုင်တွေကတော့ရခိုင်လက်နက်ကန်အဖွဲ့ဟာမိုဘိုင်းဆက်သွယ်ရေးနေပညာကိုတုံ့ရှာပြီးအဝေးထင်းဖောက်ခွေတိုက်ခိုက်တဲ့လုပ်ရက်တွေကိုကျူးလွန်နေတာကြောင့်အင်တာနက်ဆက်သွယ်တွေကိုဖြတ်ထားရတဲ့အကြောင်းတုံ့ပြန်ထားပါတယ်ဒါပေမဲ့လည်းဒီဖြည့်ဆည်းချက်ဟာအရှင်မြင့်မရှိတဲ့အကြောင်းပြချက်ဖြစ်တာကြောင့်အင်တာနက်ဆက်သွယ်တွေဖြတ်တောက်ထားတာကိုပြန်ဖွင့်ပေးဖို့လေနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ HRW ကပြီးခဲ့တဲ့လကပဲတောင်းဆိုထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတရင်ပြပို့ထားတာပါ
မြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကင်အဖွဲ့တို့စိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာအကြမ်းသားတွေဆက်လက်ဆွဲပြေးနေရသလိုထိခိုက်ဒဏ်ရာရရှိသူတွေရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါစစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မောင်သောနဲ့ရတိတောင်မြို့နယ်အဆက်မှာတပ်မတော်နဲ့အေအဖွဲ့တို့စိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းတရခန့်လေးကပြောပါတယ်မနေ့ကစိုက်ပွဲဖြစ်ပွားခဲ့တဲ့နေရာနီးဒီနေ့မှလည်းစိုက်ပွဲတွေဆက်ဖြစ်ခဲ့တယ်လို့တရခန့် CDB ကြီးဝါသာဦးစောမောင်ကပြောပါတယ် ကိုလည်းဖြစ်နေတယ်ပြည်ပကျောက်ပွင့်တစ်ခုကနေရခင်းနေနိုင်ရတော့ဆက်ဖြစ်နေတာကိုကိုတော့တဲ့မုံလို့ပြောနေပါနေကြပြီပေါ့ဒီဒီချင်းကျောက်ပွင့်တို့ကောင်းလန်းဆိုတာရှိတယ်အဲ့ဒီကောင်းလန်းထဲမှာပဲဖြစ်တာပေါ့မနေ့ကမြေတုံကျိုးထဲမှာဖြစ်နေရတဲ့အမှုတွေမှာဖြစ်တယ်အေးဖွင့်ပြောခွင့်ရခိုင်တုခါကလည်းဒီတိတ်တောင်မျိုးနဲ့တွင်တမရုံနဲ့နေရက်ဆက်တိုက်ပွဲဖြစ်ပွားကြောင်းအတိပြု ဒီမှာတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီမှာလည်းမြန်မာစစ်တပ်ဘက်ကအထိကိတ်ကြဆုံးတွေရှိတယ်ဒီနေ့မှာလည်းပဲအဲ့ဒီမနေ့ကတိုက်ပွဲဖြစ်တဲ့နေရာမှာဆက်ပြီးတော့တိုက်ပွဲတွေထပ်ဖြစ်တယ်ဗျအဲ့ဒီမှာဒီမြန်မာစစ်တပ်ဘက်ကအထိကိတ်အကြဆုံးတွေများတယ်မြန်မာစစ်တပ်စီကနေပြီးတော့ကျွန်တော်တို့ဒီလက်နက်ခဲယမ်းမိကြောက်တွေလည်းသိရမိတာရှိတယ်စစ်တုံးပန်းတချို့လည်းကျွန်တော်တို့ ဒေသခံလူဖြစ်တဲ့ဦးစောမောင်ကပြောပါတယ
်အဲ့ဒီဆက်ပြင်းရောပုံကြီးရောရတာရောရည်ရည်ညံ့ကြပြီတော့အဲ့တရားလုံးပေါ့ဒီတာငါရောလည်းပြည်တယ်ငါရောအတောင်းမြန်စစင်းမြန်ကျင်းချီအောင်စရာဆက်ပြင်းပေါ်မှာရောလားပြရ
ကျေးဇူးတော်မြို့နယ်တွင်ဖြစ်ပေါ်တဲ့စိုက်ပွဲနဲ့ပတ်သက်ပြီးသမရဘက်ကမေးမြန်းမှုစူးစမ်းခဲ့ပြီးမဲ့ဆက်တွယ်လို့မရရှိခဲ့ပါဘူး။သမရဘက်ကတော့မနေ့ကမေယူတောင်နန်းပေါ်မှာနေကြဆောက်ရဲတပ်ဖွဲ့ဝင်တွေကိုအေးဘက်ကနေငကြိမ်ချောင်းမြောင်းပြစ်ခတ်တိုက်ခိုက်ခဲ့လို့သမရစိတ်ချောင်းတွေကစိတ်ကူပြစ်ကူပေးရကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီနေ့မနေ့မှာပဲကြောက်တော်မျိုးနဲ့ကြောက်တော်လုံးချေးရွာတွင်လက်နက်ကြီးကြီးကြမ်းရောက်ပွက်ကွဲခဲ့လို့ရွာသားမျိုးသားနှုတ်နဲ့အမျိုးသမီးနှုတ်တို့ထိခိုက်တန်ရာပြင်းထန်စွာရရှိသွားခဲ့တယ်လို့လည်းဒေသခံလူမှုကူညီပေးရေးဖွဲ့ဝင်ကိုဘိုးအောင်သိန်းကပြောပါတယ်။
ဒီကနေ့ကတော့မကြည့်ဘူးသာတလုံးကျော်တယ်လာနေကြတာ။ဘာမှကြည့်ကြတဲ့အခါအရေးတန်းလေးကအမျိုးသားမျိုးဦးရဲ့အမျိုးသမီးမျိုးဦးရဲ့။ဒီကရေးပေါ်ကသူ့အကြီးမှကျွန်တော်ကူတော်မှုရှိတယ်ပါလေ။တော်တော်ရှိရပါပြီ။ဘယ်မှာပြေဒေနာလည်းပြီးပါညောထဲမှာကြားရပြီးပြရတာ
။လက်နဲ့ကြီးကြီးချရာပွားကွဲမှုဟာဘဒုလက်ချက်ဆိုတာရှင်းရှင်းလင်းလင်းမရှိပါဘူး။ပြီးခဲ့တဲ့စနေနေ့ညနေပိုင်းမှာလည်းရထိတ်တောင်မြို့နယ်ကတ်ချောင်းကျေးရွာတွင်စစ်လက်ကြအမြောက်ကြီးသလုံးပောက်ကွဲခဲ့လို့၅ဦးတန်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကင်ပြိပခတ်တွေကြောင့်အရသားတွေထိခိုက်ဒေဆုံးမှုတွေတိုးလာနေတဲ့ပေါ်ကုလသမဂ္ဂပအဝင်နိုင်ငံတကာအတိုင်းဝန်းနဲ့လူအခွင့်အရေးအဖွဲ့တွေကစိုးရိမ်တဲ့သဘောထားတွေပြောဆိုထားကြတာပါ။ကမ္ဘာနဲ့တဝန်းကန့်ယောဂါနဲ့ကြုံတွေ့နေရချင်းတိုက်ပွဲတွေရပ်ဆိုင်းဖို့ကိုလည်းကုလသမဂ္ဂသွေးမှုချုပ်အပြင်မြန်မာနိုင်ငံခြေဆိုင်တန်တမာတွေကလည်းတိုက်တွန်းထားကြပါတယ်ခင်ဗျာ။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာရွေးကောက်ပွဲကြီးကျင်းပဖို့3လလောက်လိုတော့ပြီမယ်ဆစ်ဆောင်ဒုက္ခသည်မေးပေးခွင့်ရရည်မရေရာသေးတဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါလာမညဝင်ပါလာရွေးကောက်ပွဲကြရင်လက်နက်ကင်ပဋိပက္ခတွေကြောင့်ထွက်ပြီးတင်းရှောင်နေရသူတွေမဲပေးဝင်ရဖို့မရေရာဖြစ်နေတယ်လို့တည်ငြိမ်မှုမရတဲ့ဒေသတွေမှာလုံခြုံရေးစိတ်မချရတဲ့အတွက်ရွေးကောက်ပွဲကြီးကျင်းပနိုင်ဖို့လဲမတိကြရဲ့အခြေအနေကြုံနေရတာပါတမတော်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့တိုက်ပွဲကြီးဆက်လက်ဖြစ်ပွားနေရကြောင်းဒေသခံတွေဘေးလွတ်ရာဆက်လက်တင်းရှောင်နေကြရရဲ့ရခိုင်ပြည်နယ်မှာဆိုရင်လဲမဲပေးဝင်ရအောင်စီစဉ်ဖို့အခက်အခဲရှိနေတဲ့အကြောင်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါ်တင်လိုင်းက VOA ကိုပြောပါတယ
်ခုလောလောဆယ်ကတော့အဲ့ဒီတိုက်ပွဲရှောင်နေရာတွေမှာသွားလုပ်လို့တော့အချိန်မပြေဘူးပေါ့နော်အဲ့တော့အချိန်ကြီးတွေကလည်းမျိုးမျိုးဖြစ်နိုင်ပါလေ။အချိန်ကလည်း3လလောက်ရှိသေးတဲ့အခါကျတော့လေ။ဟိုနီးတဲ့နေရာမှာပဲချက်ဖို့စီစဉ်ရမလား။လောလောဆယ်တော့ဘာမှတိတိကျကျတော့လုပ်လို့မရသေးတဲ့အခြေအနေမျိုးပေါ့နော
်။စီရေးတင်းမမှုကြီးကြောင့်ရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေတွေပေါ်မေးခွန်းတွေထွက်ပေါ်လာနေချိန်မှာပဲရခိုင်ပြည်နယ်အစိုးရတောင်းရှိသူတွေကတော့တက်မတော်အပါအဝင်လုံခြုံရေးအာဏာပိုင်ရဲ့ဆုံးဖြတ်ချက်ပေါ်မူတည်မှာဖြစ်ကြောင်းပြောဆိုထားပါတယ်။ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကတော့လာမယ့်ရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်မှာမဲယုံပေါင်း2596ယုံသတ်မှတ်ထားပေမယ့်စစ်ရှောင်ဒုက္ခသည်တွေမဲပေးခွင့်ရအောင်စီစဉ်မယ်ဆိုရင်တော့မဲယုံတွေပို့တိုးရလိမ့်မယ်လို့လည်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါ်တင်လှိုင်ကပြောပါတယ်
အခြေအနေကအမျိုးမျိုးရှိတယ်လုံခြုံရေးကိစ္စတွေလည်းရှိတယ်เนาะခြေနေတွေပိုပြီးပြုတ်တက်ကောင်းမွန်လာတယ်ဆိုလို့ရှိရင်တော့အဲ့ဒီနေရာတွေအကုန်လုံးမှာမဲယုံတွေလုံးမယ်ဆိုလို့ရှိရင်လူကြီးဘလောက်ဘလောက်ရှိတယ်နေမှာတော့အဲဘလို့ရှိနေပါညာသဖြင့်ပေါ့နော်ဒါတော့ဒီတော်စုရေကောက်ဝေးကော်မရှင်ကိုပဲကြင်ကြရအောင်မှာပေါ့နော်အဲအဲ့ဒီကခွင့်ပြုရဲဆိုလို့ရှိရင်တော့ရွှေ့ပြီးတော့မေးချက်ခွင့်ပေးလို့ရမှာပေါ့လေ
ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ရဲ့အစည်းအဝေးအရာရခိုင်ကျေးသားမှာဆစ်ဆောင်ဦးရေ39,000ကျော်ရှိပါတယ်ကချင်ကျေးတာမှာတော့ဆစ်ဆောင်ဦးရေ6,000ဝန်းကျင်ရှိရလို့ကချင်စစ်ပေးဆောင်ကူညီရေးကော်မတီ KHCC ကပြောပါတယ်ရခိုင်မီနဲ့လက်နက်ကင်ပဋိပက္ခတွေကြောင့်နေရွှန့်ခွာထွက်ပြေးနေရတဲ့ ချင်းတိုင်းသားဒုက္ခသည်တွေကတော့တပေါင်းကျော်ရှိရလို့ချင်းလူခွင့်ရေးဖွဲ့တွေကမှတ်တမ်းတင်ထားပါတယ်။ချင်းစစ်ဆောင်ပြန်လည်ထူထောင်ရေးကော်မတီ RRCCI ပြောခွင့်ရမိုင်းညံဝေကတော့လုံခြုံရေးပြဿနာတွေကြောင့်ဒီနှစ်ရွေးကောက်ပွဲမှာအခက်အခဲတွေကြုံရနိုင်တယ်လို့ပြောပါတယ်။
ဒီကအရေးကြီးတာဆိုရင်လုံခြုံရေးပေါ့နော်လုံခြုံမှုကလုံးဝမရှိတဲ့အခါကျတော့အခုမဲဆွေစည်းရုံးရေးကာလတွေဆိုတဲ့အခါကျတော့ကျွန်တော်တို့ကဒီသွားလိုက်ရဘလို့မှအဆင်မပြေတဲ့အနေထားမှာရတိုက်ပွဲတွေမဖြစ်တော့လေပဲတက်ဖက်ကတော့လကောင်းပေါ့နော်အဲ့လိုမျိုးကဒီနေပြည်ထိုင်းထုတ်ထားတဲ့အနေထားမှာရှိရမှာသူတို့တက်မှတ်ထားတဲ့ဂျွာရှိရအဲ့ဂျွာကနေတော့တောင်းလို့မရဘူးဆိုတာမျိုးတွေရှိရခါကျတော့နောက်ပူတိုင်း education ဘိုင်းမှာလည်းရှိပါလေနော်သူသူတွေကလည်းတနေရာတည်းကသွားလိုက်အဆင်မပြေတဲ့အခါကျတော့အဲ့ဒါလေးတော့အခက်ခဲတော့အခုကြည့်ရတော့တုံနေရသေးတယ်။နောက်မှလည်းထပ်ပြီးတော့ဒီအခက်ကြီးကတော့ကျွန်တော်တို့ပြတ်ဖို့ရောနည်းနည်းခက်မယ်လို့ထင်တယ်ဟုတ်။
ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကတော့မြန်မာနိုင်ငံတော်ဝန်လက်နက်ကိုင်ပဋိပက္ခတွေနဲ့အကြမ်းဖက်မှုတွေကြောင့်နေရာဆုံးခွာနေရသူ3သိန်းခွဲလောက်ရှိမယ်လို့ခန့်မှန်းထားပါတယ်။တိုင်းရင်းသားဒေသတွေမှာအများစုဖြစ်တဲ့ဒုက္ခသည်တွေဟာလုံခြုံရေးပြဿနာတွေကြောင့်နေရာမပြောင်းနိုင်ဖြစ်နေသလိုအခြေခံအခွင့်အရေးတွေဆုံးရှုံးမဲ့အခြေအနေတွေနဲ့ရင်ဆိုင်နေရကြောင်းလဲဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကသတိပေးနေကြပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြဖို့ထားတာပ
ါဒိုနီယာမွတ်စလင်ရဲ့ဘင်္ဂလားဒေ့ရှ်ပြည်သူ့ဆောင်လာကြတာသုံးနေပြပါတော့မယ်ညရက်ပြန်ပြီးရှေ့နာခက်နဲ့သူတို့အတွက်တရားမျှတမှုမျှော်လင့်ချက်အခြေအနေအလားအလာတွေဘယ်လိုရှိပါသလဲကျွန်မဆုမွန်ကစူးစီးတင်ပြပေးချင်ပါတယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းအတွက်မှာပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လကုန်ပိုင်းမှာဖြစ်ပွားခဲ့တဲ့နေချောင်းဆောင်တဲ့အစိုးရစစ်တပ်အခြေစိုက်စခန်းတွေကိုအင်အားသုံးမိဝင်ရောက်တိုက်ခိုက်ခဲ့တဲ့ ARSA ဆွေရောက်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာအသက်အန္တရာယ်ဆိုးရိမ်လာတဲ့ကြောင့်ဒေသရင်းမွတ်စလင်တွေအိနီချင်းဘင်္ဂလားဒေ့ရှ်ဗချန်ကိုတိမ့်နဲ့ချီထွက်ပြေးခိုလုံခဲ့ကြတာပါ။အဲ့ဒီနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းမှာလူစုလိုက်ပြုံလိုက်တပ်ဖြတ်မှုရွာမိရှို့မှုအမျိုးသမီးတွေကိုအာဓမ္မကျင့်မှုစတဲ့လူခွေချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကလှုပ်ဆောင်ခဲ့တယ်လို့လဲစွဲချက်တင်ခံထားရပါတယ်။ဒီနှစ်2020ပြည်နှစ်ဩဂုတ်လဆိုရင်တော့သူတို့တွေဒီ Cross Bazaar ခရိုင်ထဲကရိုဟင်ညာဒုက္ခသည်စခန်းတွေထဲမှာခိုလုံနေထိုင်ခဲ့ကြရတာ၃နှစ်တင်းတင်းပြည့်တော်မှာဖြစ်ပေမဲ့နေရရင်မြန်မာပြည်ပြန်နိုင်ရေးအတွက်ကတော့မရေမရာဖြစ်နေတော့မယ်လို့ရိုဟင်ညာဒုက္ခသည်တွေက VOA မြန်မာပိုင်းကိုပြောပါတယ်။ဒုက္ခသည်တွေရဲ့အနာဂတ်အထူးသဖြင့်လူမမယ်ကလေးတွေနဲ့လူငယ်လေးတွေရဲ့ရှေ့ဆက်ရမယ့်ဘဝအာမခံချက်ဘာမှမရေရာပါဘူးလို့ရခိုင်ပြည်နယ်မြောက်ပိုင်းတမန်သားကြီးရွာအုပ်စုထက်တန်းကျောင်းမှာစေတနာဝင်တဲ့ကျောင်းဆရာအခုလက်ရှိကုတုပလောက်ဒုက္ခသည်စခန်းအမှတ်၁မှာခိုလုံနေထိုင်တဲ့ခိုကာမေးကသူ့ဆိုရင်ချက်ပြောပြပါတယ်
။ဒီမှာတော့ကလေးတွေဘဝလူကြီးတွေဘဝညွန်လိုက်ရှာတွေပါတကူမှမရှိနေတဲ့ဒီအတန်းဆက်ပြီးတော့နေရမယ်ဆိုရင်နောက်ကျွန်တော်တို့ဘုရားစီတော်မှာပညာရေးနဲ့ပတ်သက်ပြီးတော့ဘာတကူမှမရှိတဲ့နေရာတနေရာမှာကျွန်တော်တို့နေရတာဆိုတာကတော့နေတာပဲရှိတယ်တော်တော်လေးမကောင်းတဲ့အကြံတွေကိုရောက်နေပြီဘာတကူမှမြန်လန်းချမ်းမရှိတဲ့နေရာတနေရာမှာအတော့နေလိုက်ရတာဆိုတာကတော့ကဘာမှာပြောမဆုံးရေးမဆုံးနိုင်တဲ့အရာတကူလို့မြင်ပါတယ်
တိုင်းနဲ့ချီပြီးတော့စုပြုံနေထိုင်ရတဲ့ဒုက္ခသည်စခန်းတွေကနေလွတ်မြောက်ရေးလမ်းစာကိုဝိုင်းဝန်းကြိုပတ်အဖြေရှာပေးကြဖို့ကိုလည်းကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာနေတဲ့ဦးအောင်မြိုင်ကလည်းအမြင့်တာရက်ခံပါတယ
်ဒုက္ခသည်ဘဝနဲ့နေရတာကအင်မတန်မှအခက်ကြီးနေနေရပါတယ်ဒုက္ခသည်ဘဝဆိုတာကသိတဲ့အတိုင်းပါပဲလေကျွန်တော်တပီးရနေတဲ့ကျွန်တော်ရဲ့မူလဒေတာကိုကျွန်တော်ဒီလုံးဝကမနေချင်တော့ဘူး
အထူးသဖြင့်ကတော့ကလေးတွေပညာရေးတပိုင်းတစားဖြစ်တာလူငယ်တွေအလုတ်ကင်မဲ့နေတဲ့အပေါ်မှာဥအောင်မြင်ကဆိုရင်တာပါအ
ခုတောင်းမီချီလာပြီးအဲ့ဒီမှာလဲချောင်းသားတွေလည်းဒီဘက်ကိုရောက်လာတာရှိပါတယ်လေပြီးတော့ဒီမှာက learning center ဆိုပြီးတော့ပဲရှိတာပါဒါလည်းနမခါဒီကူလာနေမဟုတ်ပါဘူးအဲချောင်းတဲလည်းများဘူးဆိုတော့ဒီကလေးတွေကအလုတ်လည်းမရှိဘူးချောင်းတဲလည်းများဘူးဆိုလို့ဆိုရင်တော့တစားစားလို့ဆိုရင်စူးကျူဘက်ကိုရောက်သွားတယ်
ဘာလို့ကလေးဒုက္ခသည်စခန်းအမှတ်9မှာနေထိုင်တဲ့ရိုဟင်ညာဒုက္ခသည်ဥဝိစလန်လို့ခေါ်တဲ့ဥကျော်မြင့်ကတော့အစိုးရရဲ့နေရပြန်ရေးဆောင်ရွက်ပေးနေတဲ့အစီအစဉ်ကလည်းအောင်မြင်မှုမရှိလို့သူတို့အတွက်မျှော်လင့်ချက်မဲ့နေတော့မယ်လို့ပြောပါတယ်
။ဒုက္ခသည်စခန်းမှာ3နေကြပါပြီခင်ဗျာ။ယနေ့ရှင်ရတရားတော့ကျွန်တော်တို့ဇန်နရဲ့လုပ်ငန်းစီကဆောင်ရွက်လာတာဘာတစ်ခုမှမတွေ့ခဲ့ရပါဘူးခင်ဗျာ။ကျွန်တော်တို့ရဲ့ရိုဟင်ညာဒုက္ခသည်များရဲ့အကျက်တရားယနေ့ရှင်ရတီပြေလည်မှုတစုံတကူမရှိသေးပါနောက်တရားမြတ်မှုရရှိဖို့အတွက်လည်း ICC နဲ့ ICJ ကနေ
ဆုံးဖြတ်ချက်မရရှိခဲ့ပါဘူးခင်ဗျာနိုင်ငံတကာမြန်မာဆွေရောကျွန်တော်ရဲ့အကျိုးတင်ဖို့အတွက်ရောစဉ်းစားဆောင်ရွက်တင်ပါတယ်လို့ကျွန်တော်ကတောင်းဆိုခြင်းပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်ရှောက်ရိုဟင်ဂျာတွေဘက်ကသူတို့နေရပြန်နိုင်ရေးအစီအစဉ်မှုတွေမှာလွတ်လပ်စွာလှုပ်ရှားသွားလာခွင့်ပြည်ညာတင်ယူခွင့်စတဲ့နိုင်ငံသားခွေပြေဝပေးဖို့လုံခြုံရေးအာမခံချက်ပေးဖို့အပါအဝင်ဆုံ
ိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးပြောဆိုထားပါတယ်ရှင်ကျွန်မဆွန်မောမ
ဒီမတော်တဆဖြစ်ရာကနေစိတ်ကြွသေးကြတဲ့အမြောက်အများသိမ်းဆောက်လာသူမြန်မာနိုင်ငံသားတဦးကိုဖမ်းဆီးမိခဲ့တဲ့တဲ့င်းကိုပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့နယ်မှာမင်းညဘက်ကမီးပွိုင်မှာအချက်ပြမီးမီကိုမရက်ဘဲဖြက်မောင်းခဲ့ရာကနေရင်းလေးစစ်စက်တိုက်ခဲ့တဲ့ပစ်ကက်ကားတစ်စီးပေါ်မှာစိတ်ကြွသေး3သိန်းနဲ့အတူအသက်40အရွယ်မြန်မာနိုင်ငံသားရင်မောင်းကိုမောင်ဆိုသူကိုဖမ်းဆီးလိုက်ကြောင်းထိုင်းမြောက်ပိုင်းမူရီစေဝါနေနေရဲ့အကြီးကဲဘိုချုပ်စုံကီရဲ့ဝန္နာစီရီဝိဝိုင်ကသတင်းတောက်တွေကိုပြောလိုက်ပါတယ်ဖမ်းဆီးခံရသူဟာဆေးဆွဲနေသူတဦးဖြစ်ပြီးရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးဖို့ကြိုးပမ်းရာကနေလွတ်မြောက်အောင်ထွက်ပြေးရင်းမီးပွိုင်မှာအချက်ပြမီးမီကိုဖျက်မောင်းခဲ့လို့မျက်နှာချင်းဆိုင်ဘက်ကကားသုံးစီးနဲ့အစားတောက်ပို့တဲ့ဆိုက်ကဲတစ်စင်းကိုပါဝင်တိုက်ခဲ့တယ်လို့လဲဆိုပါတယ်အခုဖြစ်ရတော့လူ3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ထိုင်းနိုင်ငံအမှတ်3ဒေသကမူရင်နေနေရဲ့တပ်ဖွဲ့ဒုတိယဗိုလ်ချုပ်ခလောင်ချိုင်းကတော့ထိုင်းနိုင်ငံမြောက်ပိုင်းကနေကားနဲ့တည်ယူလာနေတဲ့စိတ်ကြွသေးကြအလုံးကြီးဒီရက်ပိုင်းအတွင်းမှာပဲ10တန်းကျော်ဖမ်းမိခဲ့ပြီးကာလတံပိုးအဖြစ်ဗတ်ငွေတန်းပေါင်း3,000ကျော်တံပိုးရှိကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒီCOVID-19 ကပ်ရောဂါကာလအတွင်းထိုင်းမြန်မာလာအိုဆောင်ရရွှေတရီကန်နဲ့မဲခေါင်မြဝန်းဒေသမှာမူရင်စေဝါတွေတန်နေချီပြီးအမြောက်အများထုတ်လုပ်နေကြောင်းမူရင်နေနေရဲ့ဗျူရိုကပြီးခဲ့တဲ့လကပဲသတင်းထုတ်ပြန်ခဲ့ပါတယ်။2020ခုနှစ်အတွင်းမဲခေါင်မြဝန်းတလျှောက်မှာတရုတ်ထိုင်းမြန်မာလာအိုဗီယက်နမ်ကမ္ဘောဒီးယားရွှေတရီကန်စစ်စင်ရေး1511လို့ခေါ်တဲ့6နိုင်ငံပူးပေါင်းစစ်စင်ရေးကာလမှာစိတ်ကြွစေပြားတန်းပေါင်း300ကျော် ice မူရင်စီ73တန်နဲ့ဒင်းဖြူတဒံခွဲဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းနိုင်ငံကသတင်းထုတ်ပြန်ခဲ့ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ကျမခွာညိုပါရှင်။ COVID-19 ကာယရောဂါကြောင့်အသွာအလာတွေကန့်သတ်ထားလို့အာဖရိကတိုက်ကအမျိုးသားသဘာဝဥယျာဉ်ခြံတွေဟာကမ္ဘာလက်ခီးသွားလုပ်ငန်းတွေရပ်တန့်သွားတာနဲ့အမျှဝင်ငွေမရှိတော့တဲ့ဒေသခံတွေဟာနေထိုင်စားသောက်ရေးအခက်ကြုံပြီးတောကောင်တွေကိုတပ်ဖြတ်စားသုံးတာပိုများလာနေတဲ့အကြောင်း AP သတင်းတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်။တန်ဇာနီးယားနိုင်ငံ Serengeti အမျိုးသားဥယျာဉ်ကနေအိန္ဒိချင်းကညာနိုင်ငံကမာဆိုင်းမာရာအမျိုးသားဥယျာဉ်ထိဟာအာဖရိကတိုက်ထဲမှာတတ္တမမြောက်အကြီးဆုံးသဘာဝဘေးမဲ့တော်လည်းဖြစ်ကန့်သတ်ခွင့်ပြုချက်နဲ့တော်လိုက်လို့လည်းရတဲ့ရှုမကြီးစရာသဘာဝအလှတွေကြောင့်ကမ္ဘာလက်ခီးတွေတွင်လည်းစီကားတဲ့နေရာပါဒါပေမဲ့အခုတော့ COVID-19 ကပ်ရောဂါကြောင့်ပြည်ပလေရင်ပြန့်တမ်းမှုတွေရပ်တန့်ခဲ့သလိုအစိုးရတွေကိုလည်းခီးသွွာလာခွင့်ကတ်သက်တဲ့အမိန့်ညွှန်ကြားချက်တွေထုတ်ပြန်လာအောင်ဖိအားပေးနေတာတွေကြောင့်ကမ္ဘာလက်ခီးသွွာလုပ်ငန်းလေးရပ်တန့်သွားပါတယ်53နှစ်အရွယ်မီလ်တန်စီလိုမာဟာကညာနိုင်ငံမာဆိုင်းမာရာအမျိုးသားဥယျာဉ်မှာအလုပ်လုပ်လာတာနှစ်ပေါင်း30ရှိပါပြီ
Like today we're just alone in a spot like this and this is all happening because the covid is really
COVID-19 ကြောင့်အခုတော့ဒီနေရာမှာကျွန်တော်တို့ဝန်ထမ်းတွေကြီးပဲကြာမာတော့တယ်တကယ်ဆိုရင်တော့ဇူလိုင်လဆိုရင်ခရိုင်နှစ်တွေလိုပဲဒီနေရာမှာကဘာလက်ခီးတွေထောင်းနဲ့တောင်းနဲ့ချီပြီးတော့ရောက်နေကြပြီးတော့ဒီပတ်ဝန်းကျင်ကိုလှည့်လည်ကြီးစုနေကြမှာပါ
ခွင့်ပြုချက်နဲ့အမဲလိုက်ခွင့်ရှိတဲ့မာဆိုင်းမာရာအမျိုးသားဥယျာဉ်ဟာဒေသဆိုင်ရာအစိုးရအပါအဝင်ကညာနိုင်ငံအတွက်နီလန်းတွယ်တွယ်နဲ့ဝင်ငွေရနေတဲ့နေရာတစ်ခုပါဥယျာဉ်ရဲ့ကြီးကြပ်ရေးမှူး James Sintio ကအခုဝင်ငွေတပြားမှမရှိတော့ဘူးလို့ပြောပါတယ
် The funds that the county government was collecting from Masai Mara National Reserve has gone to zero
COVID-19 ကြောင့်မာဆိုင်းမာရာအမျိုးသားဥယျာဉ်ကနေခရိုင်အစိုးရကရတဲ့အခွန်ငွေရန်ပုံငွေစသဖြင့်များပြားထိခိုက်ဆုံးရှုံးကုန်ပါတယ်အခုဆိုရင်ဝင်ငွေလုံးဝမရှိတော့ပါဘူးရှင်တော့ဆိုရင်ပန်းကြံဝင်ကြီးအပြင်တခြားမိဘုံမြန်စီးပြီးတောလေကြီးဓာတ်ပုံရိုက်တာမိဘုံမြန်ငှားကားတွေဒါတွေမကတဲခိုကန်ငှားတာပါမကျန်အားလုံးဝင်ငွေရတဲ့အလုပ်မှန်သမျှအခုအကုန်ရက်ကုန်ပါတယ
်အမှတ်တရပစ္စည်းရောင်းတာနဲ့ရိုးရာကတွေကပြဖြောပြတဲ့လုပ်ငန်းတွေပေါ်မှာရပ်တည်နေကြတဲ့မာဆိုင်းဒေသခံတွေအတွက်လည်း COVID-19 ကပ်ရောဂါရဲ့ရိုက်ခတ်မှုကြောင့်စီးပွားရေးထိခိုက်နေရတာပါ ကမ္ဘာလက်ခီးသွားလုပ်ငန်းကရပ်တန့်အိမ်မွေးတရိတ်ဆန်စည်းကွက်တွေလည်းပိတ်သွားတာကြောင့်နေထိုင်စားသောက်ဖို့ခက်လာကြပါတယ်။ကာဒီလီကာဆာရီကမာဆိုင်းအမျိုးသားဥယျာဉ်ခြံနာမှာနေထိုင်သူတယောက်ပါ
။တောင်ကွေးရောကွင်းကြီးကွေးကြီးkaribu mweka mwestano sai asizo mapata shida tikua watu ya pandei kwa sababu tuko
tunaruwa edhe ipo miko yadi ni jara ba akuja roa kwa wale kido wadigo tola kwe pila ito tunaruwa keke bongzo chungtui la jara baare jito mpia tanaga saazi ya ba aku tunaruwa saazi ya malamunga pila baari kwa wale kido di mala jara ne mia wengwe mishiro imwitri sani yaomi yo saaja aare aku ziga le pila ipi ano saato ibai ma keke di miyaji yin sain niya baare
အခုလိုဒေသခံတွေရဲ့စားတောက်ရေးခက်တွေ့လာနေတဲ့အခြေအနေကြောင့်အမျိုးသားဥယျာဉ်ခြံတွေကတော်ရန်တရိတ်ဆန်တွေကိုတရားမဝင်ဖမ်းဆီးတပ်ဖြတ်ဖို့ဖြစ်လာစေပါတယ်။ဒါပေမဲ့ဒါကစီးပွားဖြစ်တပ်ဖြတ်တာမျိုးမဟုတ်ဘဲဝမ်းရည်ဖြည့်ရှင်မှုသာဖြစ်တယ်လို့ James Sandio ကပြောပါတယ်
။ The surrounding community when they are desperate then they can do anything to hunt.And we have been getting such kind of cases.
ဒီပဝင်းရင်မှာနေထိုင်ကြသူတွေဟာဝမ်းရည်အတွက်အကြံအမြစ်ဖြစ်လာတော့အမဲလိုက်ဖို့ဘာမစိုးလောက်ကြရတော့တာပါပဲ။အခုလိုအမဲလိုက်မှုနဲ့အထူးသဖြင့်တော်ရိုင်းတိရစ္ဆာန်ရောင်းဝယ်မှုတွေကိုကျွန်တော်တို့မှအများကြီးရှိခဲ့ဘူးပါတယ်။နောက်ပြီးဖမ်းထားရတဲ့အရေးတွက်ကလည်းတော်လေးကိုများခဲ့ပါတယ်။လောလောဆယ်မှာတော့အခုလိုအမဲလိုက်တာကိုစီးပွားဖြစ်ဖမ်းဆီးနေပါတယ်လို့ပြောလို့မဖြစ်နိုင်ပါဘူး။အခုသူတို့တောကောင်တွေဖမ်းဆီးတက်ဖြတ်နေကြတာဟာစားစရာမရှိတော့လို့ပါ
။ဒီလိုပြောနေကြပေမဲ့လည်းတောထိန်သိရေးဝန်ထမ်းတွေဟာပြဿနာကြီးကြီးမားမားဖြစ်လာမှမျိုးကိုတော့စိုးရိမ်နေကြတာပါဒီလိုအခြေအနေကိုအခွင့်ကောင်းယူပြီးစီးပွားဖြစ်အမဲလိုက်တာမျိုးတွေဖြစ်မလာခင်အခြေအနေတွေပြန်ကောင်းလာဖို့ကသာသူတို့ကမျှော်လင့်ကြပါတယ်ခွင့်ပြုချက်နဲ့အမဲလိုက်ခွင့်ရှိတဲ့အမျိုးသားဥယျာဉ်ခြံထဲမှာစင်တွေကြန့်တွေနဲ့တခြားမျိုးသုံးပြောက်ွယ်လူနီးဖြစ်နေတဲ့တော်ရိုင်းတိရစ္ဆာန်တွေနေထိုင်ကြပါတယ်Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းအရကညာနိုင်ငံအတွင်းမှာ COVID-19 ကပ်ရောဂါဒဏ်ခံစားရသူ 2,000 ဝန်းကျင်ရှိပြီးဒီထဲကသေဆုံးသူပေါင်း 325 ယောက်ရှိတယ်လို့သိရပါတယ်ရှင်ကျွန်မခွာညိုပ
ါ VOA American အသံရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ၈ရက်နေ့တနင်္ဂနွေနေ့မှာလွှတ်တော်အသီးသီးအတွက်2020ပြည်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွေကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့ဇူလိုင်လ၁ရက်နေ့ကကြေညာခဲ့ပါတယ်။ဇူလိုင်လ25ရက်နေ့ကစတင်ပြီးတော့လာမယ့်ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာပါဝင်မဲပေးခွင့်ရှိတဲ့သူတွေရဲ့မဲဆန္ဒရှင်စာရင်းကိုပထမဆုံးအကြိမ်ဖြစ်နေမြန်မာပြည်တဝန်းမှာစတင်ကြေညာလိုက်ပြီဖြစ်ပါတယ်။မဲဆန္ဒရှင်ပြည်သူတွေရဲ့မဲဆင်းစစ်ဆေးမှုအခြေအနေကိုကြည့်ကြရအောင်ပါမဲဆင်းတွေကိုရက်ွက်ကြေးရွာအုပ်ချုပ်ရေးမှူးရုံးတွေနဲ့ရက်ွက်ကြေးရွာရွေးကောက်ပွဲကော်မရှင်ရုံးတွေမှာဇူလိုင်လ25ရက်နေ့ကနေပြီးတော့လာမယ့်ဩဂတ်စ်လ9ရက်နေ့ထိစုစုပေါင်း14ရက်ကတ်ထားပေးမှာဖြစ်ပါတယ်
14ရက်ရက်ွက်ရုံးလမ်းရုံးပေးနာမှာပေါ့နော်သူအမှပေါ့ကတ်ထားတာပေါ့နော်မင်းစင်းမှာဘာဘလို့ဆိုသူကတော့ဘလို့ဆိုဦးပေါ့နော်စီနီယာနဲ့ပေါ့သူစီနီယာလိုက်ပေါ့ဟောကတ်ထားတယ်အဲ့လားလေးကိုကိုတကောင်စင်းမှာပါလာပါမပါသူကတကောင်စင်းကတ်ပြီးတော့သွားပြီးတိုက်ပြီးစစ်ကြည့်တာပေါ့မပါလို့ဆိုတော့ကိုအရာဟုတ်တာသွားပြီးစစ်တယ်မပါလို့ဆိုတော့ရှိတယ်တော့တရားကမပါဘူးပေါ့နော်မပါတဲ့ခါကျသူတို့ပုံစံသုံးနဲ့တကောင်စင်းမိတ်သူမှတ်ပေါ်နေမိတ်သူကယူလာခိုင်းတယ်ပုံစံသုံးနဲ့ဖြစ်နေရုံးလာခဲ့ပေါ့ကော်မရှင်ရုံးမင်းစင်းနဲ့ပတ်သက်ရပြောချင်တာကလူတိုင်းရတော့မဲကိုမဲတရားအတွက်ရတော့လာလူတိုင်းရတော့လာပြီးသွားပြီးကော်မရှင်ရုံးမှာပေါ့လာရောက်ကြည့်ရှုတင်တယ်လို့ပဲပြောချင်တာပေါ့နော
်ပြည်သူတချို့ကတော့စောင်းဝင်နေအခက်ခဲတွေရှိနေတာကြောင့်မင်းစင်းသွားကြည့်ဖို့အတွက်ခက်ခဲတယ်ဆိုတဲ့သတင်းစကားတွေလည်းထွက်ပေါ်လာပါသေးတယ
်ခက်ဆင်းပြီးပါတယ်ဘာပါပြောလေကိုလည်းမဲတရားတာဝန်သိပြည်သူတယောက်အနေနဲ့မဲထက်ကတာဝန်ရှိတာပေါ့ကိုယ်နဲ့ပါမပါတော့ကြည့်ရတာလမ်းနိုင်နိုင်နိုင်ကိုလိုက်ပြီးတော့အတန်ချက်နဲ့အော်ပြီးတာအုတ်ချုပ်မှုရုံမှာ
မဲဆင်းကြည့်ဖို့ကိုယ်နာမည်မပါဘူးဆိုလို့ရှိရင်ရုံးကိုကြောင်းကြားလိုက်ရင်အဲ့မှာတင်ပြောလို့ရရတယ်ရုံးမှာထိုင်တယ်ဘယ်သူ့ကိုပြောပြောရုံးမှာအကုန်ပြောလို့ရတယ်အဲ့ခါကျရင်ကိုယ်နာမည်ကြမ်းကြမ်းနဲ့သူ့ကိုနာမည်မှားတယ်လိပ်စာမှန်တယ်နာမည်မှားရင်လည်းပြောလို့ရတယ်မဟုတ်သွားကြည့်တဲ့နေပေါ့လေသွားကြည့်တဲ့နေဆိုတာကိုပြည်သူလူထုတယောက်အနေနဲ့ကိုချိုင်းနေတဲ့မဲရုံပတ်တီးကိုကိုမဲပေးပိုင်ကိုရှိတယ်ကိုမဲတပြားအတွင်းနဲ့လည်းကိုချိုက်တဲ့ပတ်တီးကကိုမထက်ခဲ့လို့ရှိရင်အဲ့ဒီပတ်တီးကအမတ်လောင်းကတမတ်ထဲနဲ့ရှုံးသွားနိုင်တယ်။မဲဆင်းပါမပါကြည့်ရဲဆိုတာကိုလူချင်းနဲ့ကိုကြိုက်တဲ့ပါတီကိုကိုနိုင်ငံရဲ့လူနိုင်ငံသားတယောက်အနေနဲ့ပဲပြဖို့ရအောင်သွားကြည့်တာ။ကိုလူချင်းနဲ့ဘဲပါတီရဲ့ဘဲဟိုးပါတီရဲ့မဟုတ်ကိုကြိုက်နေတဲ့ပါတီကိုမဲပေးနိုင်အောင်သွားကြည့်တာ
။တီသူတွေအနေနဲ့ကိုရဲ့နာမည်ဆင်းတွေကိုကိုတိုင်သွားကြည့်ကြဖို့မိသားစုဝင်တွေရဲ့ဆင်းတွေကိုလည်းသွားကြည့်ပေးဖို့တကယ်လို့ကိုယ့်ရဲ့နာမည်မှတ်ပုံနဲ့နံပါတ်နဲ့နေရက်လိပ်စာအမှားရုံးတွေရှိနေတဲ့ဆိုရင်လေရက်ကွက်ကြေးရွာကော်မရှင်အဖွဲ့ခွဲတွေကိုဆက်သွယ်ပြီးတော့လိုအပ်တဲ့ဖောင်ပုံစံတွေဖြစ်သွင်းပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမြန်မာပြည်အနှံ့သတိပေးကြေညာထားတာကိုလည်းတွေ့ရပါတယ
်ထက်ကောက်မှာပေါ့နော်ဒါပထမဆုံးသူကရာဆယ်ပေါ့ပြောမှဆိုရင်ရာဆယ်လောက်တာပေါ့ဒါမှန်မှန်ပါမပါပေါ့နော်မပါလဲလူပြန်ဖြည့်မယ်ဖြည့်ပြီးတော့နောက်တော့ဒုတိယကျင်ထပ်ကပ်မယ်လို့ဒါတော့အစိုးရအနေနဲ့တော့ဒါကြုံကြုံငါထားတာပေါ့နော
်ရန်ကုန်မြို့ကန်ပြည်သူတို့ကလည်းသူ့ရဲ့အမည်ကိုခုလိုပြောပါသေးတယ
်ဘိုးဦးတို့ကတော့တောင်ဝင်းသိပြည်သူတရားအနေနဲ့ကတော့ကိုမဲဟိုတော့ကိုရောက်အောင်တော့ထဲရမှာပေါ့ကိုကြိုက်တဲ့ပါတီမှန်ကန်လုပ်ပေးမယ်လို့တော့ဦးတို့မြင်တယ
်လာမယ့်2020ရွေးကောက်ပွဲမှာဝင်းရအရွေးခံမဲ့ပြည်သူပါတီကဥကုကိုကြီးရတော့ပြည်သူတွေရဲ့မင်းစင်းပေါ်မှာထားရှိနေတဲ့သဘောထားနဲ့အမြင်ကိုသူ့အနေနဲ့ခုလိုသုံးသပ်ပြောဆိုပါတယ
်ဒီလိုပါတီစုံဒီမိုကရေစီရွေးကောက်ပွဲမဲပေးခွင့်အခွင့်အရေးဆိုတာရှင်းလင်းလုံးရေတော်ပုံကြီးတောင်ပေါ်လာတာပေါ်လာတော့ဟိုဒီလိုမဲပေးခွင့်ရဖို့အတွက်ကျွန်တော်တို့ကအသက်ပေါင်းဘဝပေါင်းများစွာမိသားစုတွေနဲ့ချီပြီးတော့ရင်းနှီးပေးဆက်ခဲ့ရတာအဲ့တော့ဒါပေါ်ပေါ်ချောင်ချောင်နဲ့ရခဲ့တဲ့အခွင့်အရေးမဟုတ်ဘူးသို့တော့ကျွန်တော်တို့ကစိတ်မကောင်းဖြစ်တာကဒါပြီးခဲ့တဲ့ဂျာပြရွေးကောက်ပွဲတွေမှာကြည့်ကြတဲ့ကမဲပေးတဲ့ယာကိုင်လုံးကြာလာတာပေါ့ကြာလာတဲ့အချိန်မှာမှအခုဒီရွေးကောက်ပွဲလဲကြာရောဒီကော်မရှင်ရဲ့ထုတ်ပြန်ကြေညာချက်တွေကစပြီးတော့ကျွန်တော်တို့ဝေဖန်စရာတွေဖြစ်လာတယ်ဆိုတော့အဲ့ဓာတွေကိုမဲစင်းစီစစ်တဲ့ကိစ္စတွေကိုကြဲကြဲပြန့်ပြန့်လုပ်ဖို့ဆိုတာနိုင်ငံရေးပါတီတွေလည်းတာဝန်ရှိတယ်ဒါကပါတီအောင်နိုင်ရေးစ조사တာမဟုတ်ဘူးမဲစင်းရင်းနဲ့ပါဖို့조사တာအဲ့တော့ CSO တွေရပ်ဖက်ဖွဲ့စည်းတွေမှာလည်းတာဝန်ရှိတယ်မဲပေးခွင့်ဆိုတာအခွင့်အရေးပဲအဲ့တော့သုံးပြီးတော့ကိုကြိုက်တဲ့လူကိုထောက်ခံနိုင်တယ်ဟုတ်လားလက်ရှိအခြေအနေကိုမချိနဲ့လို့ပြုပြင်ပြောင်းလဲမှုလုပ်မယ်ဆိုရင်လည်းပဲသူ့တဲ့ကောင်းမယ်ထင်တဲ့သူကိုရွေးချယ်နိုင်တယ်အဲ့ဒီအခွင့်အလမ်းကိုကျွန်တော်ကအသုံးချစေချင်တယ်ဒါပေမဲ့စိတ်မကောင်းတာကအခုဒါ no vote ဟိုအတန်အရန်ထွက်လာဆိုတော့နိုင်ငံသားတယောက်ကမဲပေးခွင့်ရှိတယ်မဲမပေးဘဲနဲ့နေခွင့်ရှိတယ်ဆိုတော့ no vote လုပ်ချင်းကိုတော့ကျွန်တော်တို့ကသွားပြီးတော့ဟိုကန့်ကွက်အပြစ်တင်တာမျိုးလုပ်လို့မရဘူးသို့တော့ဘာကြောင့် no vote ဆိုတဲ့စိတ်ခံစားချက်ဖြစ်လာတယ်လေ။ဘာကြောင့်ဒီယူဆဖြစ်လာတယ်လဲဆိုတော့အကြောင်းရင်းကိုမဖြစ်ရှင်းမဲနဲ့ notebook ပြောရကောင်းလားလို့အပြစ်တင်တာကြတော့သဘောမကျအောင်
။လာမယ့်2020ပြည်နယ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတချို့ကမဲမပေးဖို့ဆန္ဒရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်နိုင်ငံသားအခွင့်အရေးနဲ့ညီကိုကိုအုပ်ချုပ်မဲ့အစိုးရအဖွဲ့အစည်းကိုကိုကိုတိုင်းရွေးချယ်တင်မြောက်နိုင်တဲ့အခွင့်အရေးကိုလက်လွတ်ဆုံးရှုံးမခံကြဖို့အတွက်မဲဆင်းကိုသွားစစ်ကြည့်ဖို့တိုက်တွန်းစာတွေကိုလည်း Facebook လို့လူမှုကွန်ရက်တွေမှာရေးသားဖော်ပြနေတာကိုတွေ့ရပါတယ်။မဲဆန္ဒရှင်ပြည်သူတွေအနေနဲ့ကိုယ့်ရဲ့နာမည်ဆင်းပါမှသာမဲပေးခွင့်ရမှာဖြစ်ပြီးတော့ပြည်စုံမှန်ကန်တဲ့မဲဆင်းရရှိဖို့အတွက်ကိုယ့်ရဲ့အိမ်တော်စုဝင်မိသားစုအ ਨੇ ဆုံးတဦးကနေမဲဆင်းတွေကိုလာရောက်ကြည့်ရှုပေးသင့်တယ်လို့ဝိုင်းဝန်းကူညီအားပေးကြပါလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းပြည်သူတွေကိုမြတ်တာရက်ခံထားပါသေးတယ်။ကျမမီတချန်ဟိမမြင်မခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာ။
တော်တာရှင်များရှင်ကျမသင်္ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်တွင်းအသတင်းထုတ်လွှင့်မှုကဒုတိယလေးလပတ်အတွင်း 6.5 ဂိုင်နှုန်းကျဆင်းသွားပြီးဒါဆိုရင်ကုန်သွယ်ရေးဝန်ကြီးဌာနရဲ့မှတ်တမ်းတွေထဲမှာအဆိုးရွားဆုံးကျဆင်းမှုဖြစ်ပါတယ်။နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုပိုများလာတာကြောင့်ပြည်내အတော်များများမှာလုပ်ငန်းတွေပြန်လည်လည်ပတ်ရေးဆိုင်ငံထားရတဲ့အချိန်မှာပဲ ပြည်ရဲသတင်းထုတ်လုပ်မှုအကြီးအကျယ်ကျဆင်းနေတာဖြစ်ပါတယ်ဒီချိန်နေမှာအမေရိကန်ပြည်တော်စုတွင်းကမြန်မာလုပ်ငန်းရှင်တွေအပေါ်မှာလည်းတက်ရောက်မှုရှိနေပါတယ်။နားဆင်ကြရအောင်ပါရှင
်။ We have seen some signs in recent weeks that the increase in virus cases and the renewed measures to control it are starting to weigh on economic activity.
ဒီသတင်းပတ်တည်းအတွင်းဗိုင်းရပ်စ်ကူးစက်မှုတိုးလာတဲ့အခြေအနေတချို့ပြန်တွေ့ရပြီးတဲ့နောက်ဗိုင်းရပ်စ်ထိန်းချုပ်ရေးဆောင်ရွက်ချက်တွေကြောင့်ပဲစီးပွားရေးလုပ်ငန်းတွေအပေါ်မှာတက်ရောက်မှုရှိလာတာကိုတွေ့ရပါတယ်လို့အမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌဂျေရွန်ပါဝဲကဇူလိုင်လကုန်ပိုင်းကပြောခဲ့တာပါ
The path forward for the economy is extraordinarily uncertain and will depend in large part on our success in keeping the virus in check. ပြည
်ရန်မသေးချာမှုကိုသိများနေပြီးစီးပွားရေးအောင်မြင်မှုကဗိုင်းရပ်စ်ထိန်းချုပ်နိုင်ရေးအပေါ်မှာမူတည်တယ်လို့ဗဟိုဘဏ်ဥက္ကဋ္ဌဂျေရွန်ပါဝဲကဆက်ပြီးတော့ပြောပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအဆိုးဆုံးကြုံတွေ့နေရတဲ့အမေရိကန်ပြည်ထောင်စုမှာစီးပွားရေးလုပ်ငန်းတွေကိုဒုတိယအကြိမ်ထပ်ပြီးတော့ပိတ်ရတာနဲ့အတူပဲဧပြီလကနေဇွန်လအထိလေးလတာကလပအတွင်းပြည်တွင်းအသတင်းထုတ်လုပ်မှုအကြီးအကျယ်ကျဆင်းခဲ့တာပါဒီအချိန်မှာမြန်မာလုပ်ငန်းရှင်တွေရောဘလို့ရင်ဆိုင်နေကြရတယ်လဲဆိုတာကိုဆက်သွယ်မေးမြန်းထားပါတယ်ဘတ်ဆာချူးဆက်ပြည်နယ်ဘော့စတွန်မြို့ကယူမာဘာမီစ်ကူစင်မြန်မာစားတောက်ဆိုင်လုပ်ငန်းရှင်ဒေါ်တော်ရာထွန်းကျော်ကိုဆက်သွယ်မေးမြန်းကြည့်ပါတယ
်ဒီမှာကစီးပွားရေးနှစ်ခုရှိတယ်မှာတစ်ခုကတော့မြန်မာစားတောက်ဆိုင်ပေါ့နော်နောက်တစ်ခုကတော့မြန်မာနဲ့ပတ်သက်တဲ့အစားအစာတွေလက်ဖက်ခုနကဒီမြန်မာတွေမရှိမဖြစ်စားတဲ့ cooking ingredient တွေပြောင်းတဲ့ online store လေးပါကျွန်မမှာရှိပါတယ်အဲ့ဒါက Amazon လိုမျိုးဒီ online store တွေရောအပြင်ကျွန်မရဲ့ကိုယ်ပိုင် online store တွေနဲ့လည်းချိတ်ထားတဲ့ဟာမျိုးနှစ်ခုရှိပါတယ်မှာ
ဟုတ်ကဲ့ရှင်ဆိုတော့အခု covid ကာလအတွင်းမှာဒီဘာတွေများထိခိုက်ပါတယ်ရှင် online အလုပ်အကိုင်ဘက်ကတော့တိတ်ထိခိုက်မှာမဟုတ်ပေမဲ့စားတောက်ဆိုင်ဘက်ကတော့ဟိုအခြေအနေတမျိုးပြောင်းသွားမယ်ထင်ပါတယ
်မှန်ပါတယ်မအာ online store ကတော့ခုနကမပြောသလိုပေါ့နော်ဒီ covid မှာ online store တွေအကုန်လုံးကအယောင်အားတက်ပါတယ်အဲကျွန်တော်တို့ဆိုင်ကျွန်တော်တို့ online store တွေအဲ့လိုပါပဲအဲယောင်အားနှစ်ဆလောက်တက်လာတဲ့အတွက်မဆုံးလို့ပြောရမှာပေါ့နော် covid ကာလမှာဒါပေမဲ့စားတောက်ဆိုင်ကြတော့ကျွန်တော်တို့ရောင်းအားတဝက်လောက်ကြာပါတယ်ရင်းနှုန်းကတည်းကတဝက်လောက်ကြာတယ်ဒါပေမဲ့လည်းအခုဘလို့ဖြစ်လဲဆိုတော့စိုင်းတော်တော်များများသူတို့ကထိတ်ကောက်တွေ delivery တွေမလုပ်တဲ့အချိန်မှာကျွန်တော်တို့ကဖွင့်ထားတယ်ပေါ့နော်ရအောင်ဖွင့်ထားတဲ့အခါကျတော့တခြား customer အသက်တွေလည်းပိုရလာတာပေါ့နော်ဒီအခုဒီ covid ကာလမှာအဲ့လိုမျိုးလေးလည်းရှိပါတယ်
ဟုတ်ကဲ့ရှင်ဆိုတော့ဒီအလုပ်ကင်ပြန်ဒီဘော့စတွန်ဘက်မှာရောက်တော့အခြေအနေကပြန်ဖွင့်ဖို့အခြေအနေရောဘယ်လိုရှိပါလဲ
အခုကတို့ပြီးခဲ့တဲ့နှစ်ပတ်လောက်ကစပြီးတော့တို့ဖွင့်ဝင်ပြလိုက်တယ်မှာအစိုးရနေပြီးတော့ဒီတီနေကနေပြီးတော့ခွင့်ပြုချက်ပေးလိုက်တယ်ဒါပေမဲ့ကျမတို့လူမျိုးတချို့မလုပ်မဖွင့်ရသေးတဲ့လူပေါ့ဒါရင်အထက်ထိဝင်ထိုင်စားတဲ့အုပ်ဆောင်မဖွင့်ရသေးတဲ့ဆိုင်တွေကြတော့လည်းမဖွင့်သေးပဲနဲ့ပုံမှန်လေးပဲဒီလိုမျိုးထိတ်ကောက်တဲ့ delivery ပဲ only လုပ်တဲ့ဆိုင်တွေလည်းရှိပါသေးတယ်။ဒါပြုံဒါပေမဲ့လည်းတချို့ခုနပြန်ဖွင့်တဲ့ဆိုင်တွေကြတော့လည်းပြန်ဖွင့်နေဆိုတော့ခုနလိုပေါ့ indoor ဒီ dine in ဝင်ပြန်ဖွင့်လက်ခံတဲ့ဆိုင်တွေကြတော့လည်းခုနဒီယောဂပိုးရှိလို့ဆိုပြီးတော့ပြန်ပြီးပိတ်လိုက်ရတဲ့ဆိုင်တွေလည်းရှိတယ်ဆိုတော့ကျွန်တော်တို့ကတော့အခုအခြေအနေငြိမ်ဝါးတဲ့အထိခဏလောက်စောင့်ကြည့်ဦးမယ်ဆိုတဲ့အနေထားနဲ့ထိတ်ကောက်တဲ့ delivery ပဲအခုလောလောဆယ်တော့ဖွင့်ပါသေးတယ
်။ဟုတ်ကဲ့ဆိုတော့ဒီဆိုင်ကအလုပ်အကင်ပေါ်တော့ဝန်တန်းတွေရှော့ရတာမျိုးဒီဝန်တန်းအရေးနဲ့ပတ်သက်ပြီးတော့ရောဘာအပြောင်းလဲရှိပါလဲ
ရှိပါလေရှင်ဝန်တန်းအရေးကကျမတို့ဝန်တန်းတွေကိုတော့လောက်ရှော့ချလိုက်ရတယ်မှာ
ကိုရိုနာကပ်ဘေးရောဂါစိုးရိမ်ချက်ကြောင့်လူတွေအပြင်းထွက်သွားလာမှုတိတိတသားရော့ချသွားတာအပြင်တည်ယူပို့ဆောင်ရေးဘိုင်းမှာပါထိခိုက်တက်ရောက်မှုရှိပါတယ်ဒီအချက်ကဒေါ်ချင်းချင်းတို့လိုလက်လီအယောင်ဆိုင်တွေအတွက်အခက်အခဲဖြစ်ရပါတယ်မဲလန်းပြည်နယ်ဂျက်ဆပ်မြို့ကမြန်မာပစ္စည်းတွေစားတောက်ကုန်တွေရောက်တဲ့ AA Market လုပ်ငန်းရှင်ဒေါ်ချင်းချင်းပြောပြထားကတော့
ပြဿနာတစ်ခုတော့ရှိတယ်။အာပစ္စည်းမာတဲ့ခါတိုင်းတစ်ပတ်ကြာတဲ့ဟာတွေဆိုရင်တစ်ပတ်သုံးပတ်လောက်မှရောက်လာတယ်အဲ့လိုမျိုး။ပြီးတော့ပစ္စည်းတတော်များများကလည်းပြတ်သွားတယ်ပေါ့နော်။ရဖို့နည်းနည်းခဲတယ်။အဲ့လိုဖြစ်တဲ့ခါကျတော့ကိုကပစ္စည်းအရင်မာတဲ့ဟာမရောက်သေးရင်လည်းပစ္စည်းမပြတ်အောင်ဆိုပြီးနောက်တစ်ခုပြန်มาတယ်အဲ့လိုငွေလဲအဲ့လိုချူချူပြီးတော့ရှင်းရတယ်လေကိုကပစ္စည်းရချင်တဲ့ခါကျတော့အဲ့နေရာမှာတော့တော်တော်ဆိုက်ရတယ်
ဟုတ်ကဲ့ရှင်ဆိုတော့ရေရှည်ဒီတိုင်းဆက်သွားလို့ရောအဆင်ပြေပါမလားမတို့အနေနဲ့ဘာများစဉ်းစားထားပါလဲ
စဉ်းစားထားတယ်ဆိုတာတချို့တွေကြတော့တခြားပြည်နယ်ကနေကျမတို့ဖြစ်စည်းရောက်လာတဲ့ဖြစ်စည်းတွေအာ face ပေါ်မှာတင်တယ်တင်တဲ့ခါတခြား state ကလူချင်းတဲ့လူတွေပြီးတော့ဒီ Maryland မှာလည်းနည်းနည်းဝေးတဲ့လူတွေတချို့ဒီဆိုအိမ်မှာအတကြီးအဖိုးဖွားကြီးရှိတယ်အမေကိုအဖေကိုရှိတဲ့လူတွေဆိုတော့ပြင်မထွက်ချင်းကြောက်အဲ့လိုမထွက်ချင်းတဲ့လူတွေကြတော့ကျမတို့ဟိုစာလိုက်နဲ့ပို့ပေးတယ်အဲ့ဒါတော့လုပ်တယ
်ဇွန်လနောက်ပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတကြော့ပြန်မြင့်တက်လာပြီးနောက်ပိုင်းမှာဝယ်ယူစားသုံးမှုအတိုင်းအတာတစ်ခုအထိရော့ချလာတယ်လို့အမေရိကန်ဘူဘာဥက္ကဋ္ဌပါဝဲလ်ကပြောပါတယ်အမေရိကန်ပြည်သူတွေကစားတောက်ဆိုင်တွေဓာတ်ဆီဆိုင်တွေနဲ့အလှပြင်ဆိုင်တွေကိုအရင်လိုမသွားကြသေးပါဘူးစီးပွားရေးအပြည့်အဝပြန်လဲကောင်းမွန်လာရေးအတွက်ကတော့ဗိုင်းရပ်စ်ကူးစက်နိုင်တဲ့အန္တရာယ်မရှိဘူးလို့လူတွေစိတ်ချယုံကြည်လာဖို့ကအရေးကြီးတယ်လို့လည်းဘူဘန်ဥက္ကဋ္ဌကထောက်ပြထားပါတယ်ဒီမတိုင်ခင်မှာတော့မြန်မာလုပ်ငန်းရှင်တွေအပါအဝင်နိုင်ငံတော်ကလုပ်ငန်းတွေကတော့အခြေအနေသစ်မှာလုပ်ငန်းရပ်တည်ရေးအတွက်စူးစမ်းချိန်ညှိဆောင်ရွက်နေကြရပါတယ်ရှင်ကျမသိင်္ဂီထိုက်ပ
ါ VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါတယ်ကျမဆူမြတ်မောင်ပါကိုလက်လှူရှာအားကစားလုပ်သူတွေ၊ကျန်းမာရေးလိုက်စားသူတွေဝတ်ဆင်ကြတဲ့ smart watch လက်ပတ်နိုင်တွေအပါအဝင် wearable device ဖြစ်စီတွေကနေကို့မှာ covid-19 ရောဂါကူးနေပြီလားဆိုတာကြိုတင်သိနိုင်ဖို့လေ့လာနေကြပါပြီ။ကိုနဲ့မကွာနေနေညညဝတ်ထားကြလိမ့်ရှိတဲ့အဲ့ဒီဖြစ်စီတွေဟာကို့ခန္ဓာကိုယ်ရဲ့ကနှလုံးခုန်နှုန်းအသက်ရှူနှုန်းအိတ်ချိန်အတိုင်းအတာကုန်ဆုံးသွားတဲ့ calorie စသဖြင့်အိတ်နေတဲ့အချိန်မှမကြမ်းကိုယ့်ရဲ့လှူရှာမှုတိုင်းကိုမှတ်တမ်းတင်ပေးပါရယ်။သက်ဆိုင်တဲ့ app တွေမှာအဲ့ဒီမှတ်တမ်းတင်ထားတဲ့အချက်လက်တွေကိုသွားပြန်ကြည့်နိုင်တာမို့ကိုယ့်ရဲ့ကျန်းမာရေးအတွက်အင်မတန်အထောက်အကူဖြစ်တာပါ။ဒါကြောင့်လဲဒီအချက်လက်တွေပေါ်မှာမူတည်ပြီး COVID-19 ရောဂါကူးသူတယောက်မှာဘလို့အပြောင်းလဲဖြစ်တယ်လဲ။ဒီအပြောင်းလဲတွေကြောင့်သူ့မှာ COVID ရောဂါရှိနေပြီလားဆိုတာကြိုတင်သိနိုင်ဖို့အတွက်သုတေသီတွေကလေ့လာနေကြတာပါ။အထူးသဖြင့် COVID ရောဂါဖြစ်သူတော်တော်များများမှာရောဂါလက္ခဏာချက်ချင်းမပြတာမို့ကိုနဲ့မကွာဝတ်ဆင်ထားတဲ့ wearable device တွေကတဆင့်ကြိုသိနိုင်ဖို့စူးစမ်းနေကြတာဖြစ်ပါတယ်။အဲ့လိုလေ့လာနေကြတဲ့အထက်မှာ American ပြည်ထောင်စု Stanford ဆေးသက္ကသိုလ်ကသုတေသီတွေလည်းပါဝင်ပါတယ်။ iWatch, Garmin, Fitbit စတဲ့အမျိုးစုံရှိတဲ့ smart watch နိုင်တွေအပြင် Aura ဆိုတဲ့ smart လက်စွပ်ဝတ်ကြသူ9000ကဒီသုတေသနမှာပါဝင်ပြီးတော့သူတို့အချက်အလက်တွေကိုမျှဝေထားပါတယ်။အဲ့ဒီထဲက31ယောက်ကတော့ COVID-19 ရောဂါအတည်ပြုလူနာတွေဖြစ်ကြပါတယ်။
So what happens is when you get ill, even before you know it, your body starts changing. Your heart rate goes up.
နေမကောင်းဖြစ်ပြီဆိုတော့လည်းကိုယ့်ရဲ့ခန္ဓာကိုယ်မှာစပြီးတော့အပြောင်းလဲဖြစ်ပါတယ်။နှလုံးခုန်နှုန်းတွေကပိုပြီးတော့မြန်းလာပါတယ်။နှလုံးခုန်နှုန်းတွေမမှန်တော့ဘူးစသဖြင့်မျိုးစုံပြောင်းလဲသွားပါတယ်။ဒါတွေကို smart watch နိုင်တွေကလည်းတစ်ချိန်လုံးတိုင်းတာပေးနေတာပါ။သူတို့တစ်နေ့တစ်နေ့လုံနေတဲ့တိုင်းတာမှုအချိန်ပေါင်းက2-3 ခွဲလောက်ကိုရှိပါတယ်။အဲ့ဒါကြောင့်ကို့မှာယောဂလက္ခဏာမပြခင်ကတည်းကခန္ဓာကိုယ်ထဲမှာဖြစ်နေတဲ့အပြောင်းလဲတွေအားလုံးကိုသူတို့ကမှတ်တမ်းတင်နေပါတယ်။အဲ့ဒီချက်ကတိတ်ကိုအရေးပါတယ်လို့ထင်ပါတယ်
။ Stanford ဆေးသက္ကသိုလ်ကပါမောက်ခ Michael Snyder ဖြစ်ပါတယ်။တချို့သူတွေမှာ COVID-19 ယောဂလက္ခဏာကိုချက်ချင်းမပြကြတာမို့ယောဂဖြစ်တယ်လို့သိလိုက်ချိန်မှာသူတို့ကတဆင့်ဘယ်နှယောက်ကိုကူးစက်ဆေးခဲ့တယ်လဲဆိုတာမသိနိုင်ပါဘူး။ Stanford သက္ကသိုလ်ကလေ့လာနေသူ COVID-19 အတည်ပြုလူနာ31ယောက်ထဲက80ယောက်ကနှုန်းဆိုရင်ယောဂလက္ခဏာမပေါ်ခင်တည်းကသူတို့ဝတ်ဆင်ထားတဲ့ wearable device ပစ္စည်းတွေရဲ့မှတ်တမ်းတွေအရခန္ဓာကိုယ်ရင်းမှာအပြောင်းလဲဖြစ်နေတာကိုတွေ့ခဲ့ကြပါတယ်
။ In about 80% of the cases we can see heart rate go up when someone gets ill. What's powerful is
လေ့လာတဲ့သူ80ယောက်ကနှုန်းလောက်မှာစပြီးတော့နေမကောင်းဖြစ်တာနဲ့နှလုံးခုန်နှုန်းစတင်မြင့်တက်သွားတာတွေ့ရပါတယ်။အနည်းဆုံး80ယောက်ကနှုန်းလောက်ကယောဂလက္ခဏာမပြခင်မှာကိုနှလုံးခုန်နှုန်းတွေပိုပြီးတော့မြန်လာတာတွေ့ရပါတယ်။ကျွန်တော်တို့လေ့လာတဲ့အထက်ကတယောက်ဆိုရင်သူ့မှာယောဂလက္ခဏာမပြခင်9ရက်ခွဲလောက်ကလေးကနှလုံးခုန်နှုန်းပုံမှန်ထက်ပိုပြီးတော့မြင့်တက်ခဲ့ပါတယ်။အဲ့ဒီ9ရက်ခွဲစလုံးသူ့မှာယောဂပိုးရှိနေတယ်ဆိုတာမသိဘဲနဲ့တခြားသူတွေကိုယောဂပိုးကူးစေခဲ့တယ်ဆိုတာရှင်းပါတယ်။ဒါကြောင့်ဒီပစ္စည်းတွေကကို့မှာယောဂလက္ခဏာမပြခင်ကြိုပြီးတော့သိနိုင်ဖို့အတွက်တိတ်ကိုကောင်းတဲ့ပစ္စည်းတွေပါ။အနည်းဆုံးပြန်ပြန်အားဖြင့်3ရက်လောက်ကြိုပြီးသိနိုင်ပါတယ်။
သူတို့မျှော်လင့်သလိုကြိုပြီးသိနိုင်မယ်ဆိုရင်အမြင်ပန်းကျန်းမာနေပြီမဲ့ကိုဗစ်ရောဂါကူးနေသူတွေအနေနဲ့တခြားသူတွေနဲ့မထိတွေ့ပဲတီးခြားခွဲနေတာအသေးအချာဆေးစစ်ကုသမှုခံယူတာတွေကိုလုပ်နိုင်ကြမှာဖြစ်ပါတယ်။အရေးအကြီးဆုံးကတော့သူများကိုထတ်ဆင်ပွားကူးတာကိုကာကွယ်နိုင်မယ်လို့သုတေသီတွေကပြောပါတယ်။လက်ပတ်နာရီမဟုတ်ပဲလက်စွပ်လိုဝတ်ထားရတဲ့ Oral ဆိုတဲ့ Smart လက်စွပ်ကိုတီထွင်ထားတဲ့ Oral Health Company ကလည်း San Francisco မြို့မှာရှိတဲ့ California တက္ကသိုလ် UCSF နဲ့ COVID-19 ရောဂါကြိုတင်ရှိမရှိတွက်ဆနိုင်မလားဆိုတာကိုလေ့လာနေပါတယ်။တော်တော်လေးကောင်းတဲ့ရလဒ်တွေကြောင့် American Basketball အဖွဲ့ချုပ် NBA က Oral လက်စွပ်အကွေး 2,000 ဝယ်ယူပြီးတော့ Basketball ကစားသမားတွေနဲ့ဝန်ထမ်းတွေကိုဝတ်ဆင်ခိုင်းထားတယ်လို့ Reuters သတင်းကပြောပါတယ်။အထူးသဖြင့်ကစားသမားတွေရဲ့နှလုံးခုန်နှုန်းကိုယ်အဘူးချိန်တွေကိုစောင့်ကြည့်နိုင်ဖို့ဖြစ်ပါတယ်
။ I think it's just given everyone more peace of mind and more safety.to be able to look at their app every morning and know how they're doing
app ပေါ်မှာကိုယ့်အခြေအနေဘယ်လိုရှိလဲဆိုတာမနေ့တိုင်းကြည့်နိုင်တော့စိတ်သက်သာရနိုင်ပါတယ်ပိုလုံခြုံစိတ်ချရတယ်လို့ထင်ပါတယ် NBA ကစားသမားတွေနဲ့ဝန်ထမ်းတွေကတော်တော်လေးပွင့်ပွင့်လင်းလင်းရှိကြပါတယ်ဒီနီးပညာသုံးတဲ့အပေါ်မှာလည်းတော်တော်လေးစိတ်ဝင်စားရှိကြပါတယ်ဒီနီးပညာကလည်းကစားသမားတွေပို့ပြီးလုံခြုံပေးခင်အောင်အထောက်အကူပြုဖို့လုပ်ပေးနေတာပါ
Oral Health Company အမှုဆောင်အရာရှိချုပ် Harit Rai ဖြစ်ပါတယ် NBA လိုပဲPGA တော့ခေါက်တီအားကစားအဖွဲ့အစည်းကလည်းကိုကျမ်းမာရေးနဲ့ပတ်သက်လို့တောက်ရှောင်းမှတ်တမ်းတင်ပေးနိုင်တဲ့ Whoop ဆိုတဲ့လက်ပတ်တထောင်ကိုဝယ်ယူခဲ့တယ်လို့ Whoop Company ကိုတည်ထောင်သူ Will Ahmed ကပြောပါတယ
် Well Whoop has partnered with the PGA Tour to distribute Whoop to every player, caddy, media member. It's been a real success.
Whoop နဲ့ PGA Tour အဖွဲ့အစည်းတို့ပူးပေါင်းပြီးစာသမားတွေ caddy တွေပွဲလာတဲ့သတင်းမီဒီယာသမားတွေအားလုံးကို Whoop လက်ပတ်ပေးထားပါတယ်သူတို့ခန္ဓာကိုယ်ထဲမှာဖြစ်နေသည်များအထူးသဖြင့်အသက်ရှူနှုန်းကိုဝုနည်းပညာကတိုင်းတာပေးနေတာပါ COVID-19 ရောဂါကိုနားလည်အောင်လုပ်တဲ့နေရာမှာဒီမှတ်တမ်းတွေကသိကိုအရေးကြီးပါတယ
်အရင်ကမရှိခဲ့သလိုကပ်ရောဂါတစ်ခုအနေနဲ့အချိန်တို့အတွင်းကမ္ဘာအနှံ့ပြန့်နှံ့ကူးစက်မယ်လို့ဘယ်သူမှကြိုတင်ခံမမထားခဲ့ကြတဲ့ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့အခုမှပညာရှင်တွေကနားလည်နိုင်ဖို့အစွမ်းကုန်လေ့လာနေကြတာပါအဲ့ဒီထဲမှာအခုလိုကိုနဲ့မကွာဝတ်ဆင်ထားနိုင်တဲ့ကျန်းမာရေးမှတ်တမ်းတင်ပစ္စည်းတွေကနေတဆင့်ယောဂါကိုကြိုတင်ခံမှန်းနိုင်သလားဆိုတာကိုတွေ့လာကြတာဖြစ်ပါတယ်။ကျန်းမာရေးလိုက်စားသူတွေကြားအသုံးများတဲ့ Fitbit လက်ပတ်နာရီကုမ္ပဏီကလည်းအမေရိကန်နဲ့ကနေဒါနိုင်ငံက Fitbit သုံးသူတသိန်းနဲ့လေ့လာနေပါတယ်။အဲ့ဒီထဲမှာ COVID-19 အတည်ပြုလူနာ900ပါဝင်ပါတယ်
။ So basically we began and looked at that data with the user's permission.And we've seen the changes in breathing rates and the changes in heart rate.
Fitbit ဝတ်ကြသူတွေရဲ့ခွင့်ပြုချက်နဲ့သူတို့ရဲ့မှတ်တမ်းတွေကိုကျွန်တော်တို့စလေ့လာနေပါပြီ။ထင်ထားတဲ့အတိုင်းပဲအသက်ရှူနှုန်းနဲ့နှလုံးခုန်နှုန်းအပြောင်းအလဲတွေကိုတွေ့ရပါတယ်။လောလောဆယ်ဒီအချက်လက်မှတ်တမ်းတွေကိုစုဆောင်းနေတဲ့အစ်စ်မှာကျွန်တော်တို့လေ့လာတွေ့ရှိတာတွေကိုခြေခံပြီးတော့ COVID-19 ရောဂါကူးပြီးဆိုတာကိုလူတွေစောစောသိအောင်လို့လုပ်နိုင်မဲ့ program မျိုးထွင်နိုင်ဖို့ကျွန်တော်တို့ရည်ရထားပါတယ်
။ကိုကျမ်းမာရေးအတွက်အိမ်နေချိန်မှာတော့အသက်ရှူနှုန်းနှလုံးခုန်နှုန်းတွေကိုမှတ်တမ်းတင်ပေးနေတဲ့wearable smart device ပစ္စည်းတွေထဲမှာ Apple ရဲ့ iWatch နိုင်ကလောလောဆယ်ဈေးကွက်မှာနံပါတ်1နေရာယူထားပြီးတော့ Samsung ရဲ့ smart watch တွေကလည်းဒုတိယနေရာမှာရှိပါတယ်။အခုလိုလက်ပတ်နိုင်မှာမဟုတ်ဘဲကိုယ်မှအမြဲဝတ်ဆင်ထားနိုင်တဲ့တခြားပစ္စည်းတွေလည်းအစုံရှိနေပါပြီ။သိပ္ပံပညာရှင်တွေကလည်းဒီပစ္စည်းတွေကနေတဆင့်အမှားအယွင်းမရှိတွက်ချက်ပြောပြနိုင်ဖို့ကြိုးစားလေ့လာနေကြပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
mingla wa shin a long sait let pyo shin paw wa ja wa se ka ba yin chin mu ye zi ma khit sa ni da ri tin paw jaw jaw du ri ne anu pinya loka ga tadin du du ra ri ko tat tan yaw tadin ma ma pyo pya pe daw ma me tama e tan na jaw ba california ti da ga covid yoga san ya be ye ni ye long jaw ye si min si kan ni tat mat lai pi de naw ma raw hollywood ga yau shin long gan ni pyan sa la ba bi set of frustrate တရုတ်ဆောင်အဖွဲ့ကြီးကနေပြောစီစစ်အတည်ပြုပေးလိုက်ပြီးတဲ့နောက်မှာတော့ပထမအဆုံးရုပ်ရှင်ရိုက်ကူးရေးဆောက်လုပ်တဲ့အထက်မှာ 7th and Union ဆိုတဲ့ဇာတ်ကားရိုက်ကူးရေးလက်တစ်ခုအပါအဝင်မှာဒီမှာဒါရိုက်တာ Christopher Acebo ကကိုဗစ်ဘေးကြုံရပြီးအခုပြန်ဖွင့်တဲ့ရိုက်ကူးရေးအနေထားနဲ့ပတ်သက်ပြီးတော့သူ့ရဲ့အတွေ့အကြုံကိုဝေမျှပါတယ
် Well you know we're one of the first to go filming here in Los Angeles and
ဒီကြော်ရတိုင်းမှာကျွန်တော်တို့ဟာ Los Angeles မှာအစံသဘောနဲ့ပထမဆုံးရိုက်ကူးထုတ်လုပ်ခွင့်ရတဲ့အထက်ကတခုပါတရုတ်ဆောင်များအဖွဲ့ဖြစ်တဲ့ SAG AFTRA ကလည်းဒီလိုမျိုးကြက်မှတ်မှုအစီအစဉ်တွေကိုတကယ့်ကိုလှုပ်ထားတာပါ ကျွန်တော်တို့ဘက်ကလည်းလွန်ခဲ့တဲ့နှစ်ပတ်သုံးပတ်လောက်ခရဲကထုတ်ထားတဲ့ကယ်လီဖိုးနီးယားပြည်နယ်ညွှန်ကြားချက်အခြေခံဘေးကင်းလုံခြုံရေးစီမံစည်းကမ်းတွေအတိုင်းလုပ်နေကြပါတယ်
။ It's been a learning process obviously. We have a situation where we are making a movie and also having to wear masks.
ဒါကလ ీల သိနေရတာပါ။နှာခေါင်းဆီတွေတက်တယောက်နဲ့တယောက်၆ပေကွာမှနေပြီးတော့ဘေးအန္တရာယ်ကင်းရှင်းရေးစီမံတွေအတိုင်းလုပ်ကန်ရတာတွေမနဲ့ဆိုလို့ရှိရင်ကိုဗူချိန်ရှိမရှိအပြားတိုင်းလူတိုင်းကလည်းကိုဗစ်ရှိမရှိစားသက်တာတွေလို့ရဒလူတွေလို့ပြီးတော့ကားရိုက်နေကြရတာပ
ါရိုက်ကွင်းမှာမထင်မှတ်ထားတဲ့ကိစ္စတွေအတွက်ရောနောက်ပြီးရိုက်ကွင်းရိုက်ွက်တွေတက်နိုင်တဲ့များကိုရိုးရိုးရှင်းရှင်းဖြစ်အောင်အတွက်ပါဒီရိုက်ကွင်းရေးအတွက်အချိန်ပိုထားပြီးတော့ရိုက်ကွင်းရေးသမားတွေအစီအစဉ်ရေးဆွဲကြရပါတယ
် I mean part of what we're doing right now is we are doing a lot of the smaller scenes the scenes that require least amounts of cast members
ကျွန်တော်တို့ခုလုပ်နေရတာတွေကပထမဆုံးတော့တုပ်ဆောင်နင်းတယ်များနင်းနေတဲ့ဇက်ွက်တွေကိုအရင်ရိုက်ကူးရပါတယ်ပြီးတော့ရိုက်ကူးနေတဲ့ရုပ်ရှင်ဇက်ညွှန်းအတိုင်းဖြစ်အောင်လို့ဘေးအန္တရာယ်ကင်းကင်းဇက်ွက်လဲပေါ်အောင်လို့ဟင်းလင်းပြင်နေရာခြေတွေမှာရိုက်ကူးပါတယ
်ရုပ်ရှင်ရိုက်ကူးရေးတွေမှာပြောင်းလဲလာတဲ့အထိဘေးကင်းလုံခြုံရေးဆိုင်ရာစီမင်းစည်းကမ်းလှုပ်ထုံးလုပ်နေတွေမကတော့ပါဘူးဒီစီမင်းတွေကိုလူတိုင်းလိုက်နိုင်ရလားဆိုတာကိုစောင့်ကြည့်အကဲဖြစ်နေတဲ့ဘေးကင်းမှုစောင့်ကြည့်ရေးတာဝန်ရှိသူတွေကိုလည်းထားရတာပ
ါ Right now our safety monitors have the power to stop our filming to if someone doesn't feel safe
ဘေးအန္တရာယ်ကင်းရှင်းမှုစောင့်ကြည့်ရသူတွေကအခုရုပ်ရှင်ရိုက်ကူးရေးတွေကိုရပ်ပစ်နိုင်လောက်အောင်အာဏာရှိပါတယ်တရားဥပဒေအခုရိုက်ကူးရေးအတွက်အန္တရာယ်ဖြစ်စီတယ်လို့ထင်ရင်ဓမ္မမဟုတ်အဲ့ဒီသူကလိုက်နာရမယ့်စီမင်းစည်းကမ်းတွေအတိုင်းမလုပ်ဘူးလို့ထင်ရင်သူက EMT လို့ခေါ်တဲ့ဒီအရေးပေါ်ဆေးဘက်ပညာရှင်ဒါမှမဟုတ် COVID manager ကိုတိုင်နိုင်ပါတယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ရိုက်ကူးရေးကိုချက်ချင်းရလိုက်ပြီးတော့အဲ့ဒီကိစ္စကိုအရင်ဖြေရှင်းရပါမယ်ဒါကြောင့်မလို့ကျွန်တော်တို့အခုဒီအလုပ်ခွင်မှာကသူကအာဏာကြီးဆုံးပါပဲ
အခုရိုက်ကူးနေတဲ့ Seventh and Junior ဇက်ကားကတော့တဦးနဲ့တဦးအဆင်မပြေကြပါပဲလေတယောက်နဲ့တယောက်ဝေးခွာလို့လည်းမရပေါင်းဖက်နေရတဲ့ဒီ American ကိုအခြေချရွှေ့ပြောင်းလာသူနှစ်ဦးကိုဇက်ရင်တည်းပြီးတော့ရိုက်ထားတဲ့ရုပ်ရှင်ဖြစ်ပါတယ်ရုပ်ရှင်ရိုက်ကူးရေးတွေကိုတရင်နှစ်ဖက်ပြုလုပ်မှာဖြစ်ပြီးအော်တိုဘားလာထဲမှာတော့ဒီရုပ်ရှင်ကအပြည့်သက်ဖို့ရည်မှန်းထားတာဖြစ်ပါတယ် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find it ဒီတက်တော့ရောင်းတွင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဩဂတ်လ3ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိပ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မွန်ကတလှည့်ပြောပါအောင်မယ်။ဗီဒီယိုရုပ်သံအတိုလေးတွေမျှဝေနိုင်တဲ့ TikTok လူမှုကွန်ရက်ကို Microsoft ကုမ္ပဏီကဝယ်ယူရေးနဲ့ပတ်သက်လို့အမှုဆောင်အရာရှိချုပ် Satya Nadella ကသမ္မတ Donald Trump နဲ့ဆွေးနွေးခဲ့တယ်လို့ Microsoft ကုမ္ပဏီကပြောကြားလိုက်ပါတယ်။ TikTok နဲ့ပတ်သက်လို့သမ္မတရဲ့စိုးရိမ်မှုတွေကိုဖြေရှင်းဖို့အရေးကြီးတယ်ဆိုတာ Microsoft ကအပြည့်အဝနားလည်ကြောင်းထုတ်ပြန်ချက်မှာပြောထားပါတယ်။လုံခြုံရေးပိုင်းဆိုင်ရာကိစ္စကိုအလုံးစုံပြည့်လည်သုံးသပ်မှာဖြစ်ပြီး American ဘဏ္ဍာရေးဌာနအပါအဝင် American ပြည်ထောင်စုအတွက်စီးပွားရေးအကျိုးအမြတ်အသေးချာရအောင်လုပ်သွားမှာဖြစ်တယ်လို့လည်း Microsoft ရဲ့ထုတ်ပြန်ချက်မှာရှင်းထားပါတယ်။COVID-19 ကူးစက်ပြန့်နှံ့နေတဲ့ Australia နိုင်ငံ Victoria ပြည်နယ် Melbourne မြို့မှာသက်အရေးမကြီးတဲ့စီးပွားရေးလုပ်ငန်းတွေကိုသတင်း6ပတ်ပိတ်ထားဖို့အမိန့်ထုတ်လိုက်ပါတယ်။နိုင်ငံတွင်းကူးစက်မှုအလုံးနီးပါးကဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Melbourne မြို့မှာဖြစ်တဲ့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကရောဂါကိုထိန်းချုပ်နိုင်ဖို့ကြိုးစားနေကြတာပါ။မြို့ရင်းဈေးဆိုင်တော်တော်များများနဲ့ဆောက်လုပ်ရေးလုပ်ငန်းတွေအသားထုတ်တဲ့ဆက်ရုံတွေကိုလည်းတောက်ချနေကြတဲ့ကစပြီးတော့အချိန်အကန့်အသတ်နဲ့ပဲဖွင့်ခွင့်ပြုထားပါတယ်။နေထိုင်မကောင်းဖြစ်လို့ကျန်းမာရေးဆိုင်ရာခံစား권မရှိတဲ့ Victoria ပြည်နယ်တွေကအလုပ်သမားတွေအနေနဲ့ယောဂကူးစက်ခံရရင်အိမ်မှာပဲတီးခြားခွဲနေကြရမှာဖြစ်ပြီးအစိုးရကဒေါ်လာ1000ထောက်ပံ့ပေးသွားမယ်လို့ Australia ဝန်ကြီးချုပ် Scott Morrison ကဒီကနေ့ကြေညာပါတယ်။ကမ္ဘာတဝန်း COVID-19 ကပ်ရောဂါအတည်ပြုလူနာ18သန်းကျော်မှ4ဘုံတစ်ဘုံလောက်ရှိနေတဲ့ American ပြည်ထောင်စုမှာလည်းမိသားစုတွေကိုငွေကြေးထောက်ပံ့ရေးပါဝင်တဲ့ကုညီရေးအစီအစဉ်အတွက်အိမ်ယူရောနဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေဒီကနေ့တင်းတင်းလာနေမှာဆက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတနင်္လာနေ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.